Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington ni ro view American tan ka ni 2021 January la 19 ye in ka ni mane khin season le go Myanmar song lo chain mane 6 na yi ka ni 9 na yi thi line meter 2440 ne 51 line meter 190 ro ka ni thon len pe ni ba bi. Juma khin myo tat ba. Di mane khin tadin le go ko aw myat tu ne du pyo pya pe ba me.COVID-19 အတွက်ကာကွယ်ဆေးတွေရနေပြီဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဆေးကိုလင်းလန်းမနေဘဲဖြစ်နေတာတွေ့ရတဲ့အတွက်ဒန်းတူညီမျှပေးဝေနိုင်အောင်ကြိုးစားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ WHO အမှုဆောင်ဖို့အဖွဲ့အစည်းအဝေးမှာတတိပေးလိုက်ပါတယ
် More than 39 million doses of vaccine have now been administered.
အခုချိန်မှာကာကွယ်ဆေးအလုံးပေါင်း39သန်းကျော်ကိုချမ်းသာတဲ့နိုင်ငံ49နိုင်ငံမှာဖြန့်ဝေပေးဖို့လုပ်နေကြပေမဲ့ဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအတွက်ဆေးအလုံးပေါင်း25လုံးပဲပေးတာတွေ့ရကြောင်းပြောထားတာပါ။ကမ္ဘာကြီးဟာလူ့ကျင့်ဝတ်ပြည်ပြန်းမှုကြောင့်ကြုံရမယ့်အန္တရာယ်ရှိနေပြီဖြစ်ပြီးဒါဟာကမ္ဘာဆင်းရဲတဲ့နိုင်ငံတွေကအသက်တွေကိုပေးဆပ်ရမယ့်အဖြစ်မျိုးဖြစ်ကြောင်းလည်းပြောပါရတယ်။ဒါအပြင်ဆင်းရဲတဲ့နိုင်ငံတွေကကျန်းမာရေးလုပ်သားတွေနဲ့အသက်အရွယ်ကြီးရင်သူတွေကိုကာကွယ်ဆေးမထိုးခင်ချမ်းသာတဲ့နိုင်ငံတွေကချမ်းသာငယ်ရသူတွေကိုထိုးပေးတာဟာမှန်ကန်မှုမရှိကြောင်းနဲ့ကမ္ဘာတစ်လောဒန်းတူညီမျှဖြစ်အောင်လုပ်ကြဖို့လည်းပန်ကြားလိုက်ပါတယ်။ COVID-19 ကာကွယ်ဆေးကိုကမ္ဘာနိုင်ငံတိုင်းဒန်းတူညီမျှရနိုင်မှုပြီးခဲ့တဲ့6လတည်းကဖွဲ့စည်းထားတဲ့ COVAX အဖွဲ့ကကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီ5ခုစီကနေထိုးဆေးအလုံးပေါင်း2ဘီလီယံရဖို့နဲ့နောက်ထပ်1ဘီလီယံထပ်ရဖို့ပါစီစဉ်နိုင်ရတာပါ။ဒါပေမဲ့ချမ်းသာတဲ့နိုင်ငံအများအပြားကသူတို့ပေးထားတဲ့ဂရီတွေကိုဖြတ်ပြစ်မှဆိုးရင်ရတဲ့အတွက်ဒီဆေးတွေကိုကမ္ဘာဆင်းရဲတဲ့နိုင်ငံတွေစီဖေဗရီလမှာစတင်ဖြန့်ဖြူးပေးမယ်အစီအစဉ်အတွက်အခက်ကြုံရနိုင်တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။တနင်္လာနေ့ကရုရှားနိုင်ငံကိုပြန်ပြီးရောက်လာတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီကိုရပ်ပေါင်း30ချုပ်ထားဖို့မော်စကိုကတရားသူကြီးကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လထဲမှာအဆိပ်မိခဲ့တဲ့နာဗာနီဟာဂျာမနီနိုင်ငံမှာဆေးကုသမှုခံယူနေရကနေတနင်္လာနေ့ကပထမဆုံးချိန်ရုရှားကိုပြန်လာချိန်မှာမော်စကိုကစထရီမက်တီဗိုလေးစိတ်ကိုရောက်ရောက်ချင်းအဖမ်းခံခဲ့ရတာဖြစ်ပါတယ်။ဩဂုတ်လထဲမှာဆိုက်ဘီးရီးယားမှာခီးသွန်းရင်စစ်တပ်သုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိတ်ခံခံခဲ့ရပြီး9လလောက်ဆေးကုသမှုခံယူခဲ့ရတာပါ။သူ့ကိုအစိတ်ခတ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကထောက်လှမ်းရေးတွေကိုအမိန့်ပေးခဲ့တာဖြစ်ကြောင်းနာဗယ်နီကလူသိရှင်ကြားဆွဆွဲခဲ့ပေမဲ့ရုရှားဆိုတာကတော့မဟုတ်မှန်ကြောင်းပြင်းပြင်းထန်ထန်ညွှန်ဆိုပါတယ်။တနင်္လာနေ့သူ့ကိုဖမ်းဆီးတာဟာလေသူဟာ2014ကကြားခံမဲ့ပြစ်ဒဏ်ကာလမရှိခင်ပြန်ပြီးလွှတ်ပေးတော့ကခံဝန်ချက်ဂရီကိုဖောက်ပြန်မှုနဲ့ဖမ်းဆီးရတာဖြစ်ကြောင်းရုရှားအာဏာပိုင်တွေကပြောပါတယ်။နာဗယ်နီကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗြိတိန်နိုင်ငံချိုင်းဝင်ကြီးနဲ့အီးဥရောပနိုင်ငံတွေကထိတ်တန့်အရာရှိတွေကတောင်းဆိုခဲ့ကြပါတယ်။American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကအခုလိုဖမ်းဆီးမှုတက်ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့အမျိုးသားလုံခြုံရေးအကြံပေးဖြစ်အရွေးကောက်ခံသမ္မတ Joe Biden ရွေးချယ်ထားတဲ့ Jake Sullivan ကလည်း Navalny ကိုလွှတ်ပေးဖို့ Russia အာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။ American နိုင်ငံမှာအရွေးကောက်ခံသမ္မတ Joe Biden ရဲ့အကြံသစ္စာချိန်ဆဘက်ကိုဗိုလ်တော်ဘူးနေမှာကျင်းပဖို့စီစဉ်ထားတာဖြစ်ပြီးဒီပွဲကိုအတွင်းလူတိုက်ခိုက်မဲ့အန္တရာယ်ကိုကာကွယ်ဖို့အတွက် Washington DC မှာချထားတဲ့ National Guard လုံခြုံရေးအရန်တပ်ဖွဲ့ဝင်2000ခွဲအတွက် FBI ဗဟိုအစုအထောက်လှမ်းရေးဘျူရိုကကိုရေးရာဇဝင်စစ်ဆေးမှုတွေလုပ်နေပါတယ်။အခုချိန်ထိတော့တပ်ဖွဲ့ဝင်တွေထဲမှာချင်းချောက်မှုတစုံတရာဒါမှမဟုတ်ပြဿနာတစုံတရာဖြစ်စေနိုင်တာမတွေ့ရသေးဘူးလို့ကြီးရဲရေးရာဝင်ကြီး Ryan McCarthy က AP သတင်းဌာနကိုပြောပါတယ်။ဒါပြင်ဒီပွဲအတွက်လုံခြုံရေးချထားသူအားလုံးကို2ချိန်3ချိန်ပြန်လည်စစ်ဆေးဖို့ရှိတယ်လို့လည်းပြောပါတယ်။ကျန်းသက်စာချိန်ဆဝဲမတိုင်ခင်မှာလက်နက်တွေကင်ဆောင်ပြီးစုဝေးဆန္ဒပြဖို့ပြန်ဖက်အဖွဲ့အစည်းတချို့ကလှုပ်ဆောင်နေကြောင်းထောက်နိုင်သတင်းတွေရထားတယ်လို့လည်းပြောပါတယ်။သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေမကြသေးခင်ကပဲလွှတ်တော်ကိုဝင်ရောက်စီးနှင်းခဲ့တဲ့ဖြစ်ရကြောင်းဒီပွဲကိုတခြားကျန်းသစ္စာကျင်းဆိုပွဲတွေနဲ့ပိုးပြီးလုံခြုံရေးအတွက်ဦးစားပေးလှုပ်ဆောင်နေတာပါ။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာလဖြစ်တဲ့အတွက်ဒီကျန်းသစ္စာကျင်းဆိုပွဲဟာအတော်အချင်းယုံလှုပ်ဆောင်တာဖြစ်ပြီးပြည်내50စလုံးကတန်ဆုံတီးဝိုင်းတွေနဲ့အဖွဲ့တွေကအွန်လိုင်းကနေပါဝင်ဆင်နွှဲကြမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဆင်းနူးပွဲတွေဆက်လုပ်ပြီးသမ္မတဒေါ်နယ်ထရန့်ထူထောင်ခဲ့တဲ့ဆက်ဆံရေးတိုးတက်အောင်လုပ်တင်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတနင်္လာနေ့မှာပြောပါတယ်။
ဘိုင်ဒန်ကမြို့
ဘိုင်ဒန်အစိုးရဖွဲ့ကျန်းသစ္စာကျင်းစုပွဲဟာအရင်ထရမ့်အစိုးရဖွဲ့လက်ထက်ကအောင်မြင်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲတောင်ကိုရီးယားဆွေးနွေးပွဲတွေကိုအစ်စ်ပြန်ပြီးစနိုင်တဲ့အလှည့်ပြောင်းတစ်ခုဖြစ်ကြောင်းကိုရီးယားဘာသာနဲ့ပြောသွားတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့အစီအစဉ်တွေရပ်ဆိုင်ပြီးအပြန်အလှန်အနေနဲ့အမေရိကန်ကအရေးယူထန်ခတ်မှုတွေဖြေလျှော့ပေးဖို့ရည်ရွယ်တဲ့ဆွေးနွေးညှိနှိုင်းမှုတွေကာလတားရှိရှင်မတိုးနောက်ဆုံးဖြစ်နေချိန်မှာပဲ January 20မှာဂျိုးဘိုင်ဒန်ကသမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဂျာဝင်ညှိနှိုင်းပေးနေတဲ့သမ္မတမွန်ကသူဟာဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒမှာမြောက်ကိုရီးယားအရေးဦးစားပေးလောက်အောင်ကြိုးစားနေတာဖြစ်ပြီးဒါမှလည်းသမ္မတထရမ့်နဲ့ကင်မ်တို့ကြားစင်ကာပူကပထမဆုံးချိန်တွေ့ဆုံပွဲမှာရခဲ့တဲ့သဘောတူညီချက်အတိုင်းလိုက်ပြီးသူ့လုံနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာကအင်္ဂါနေ့မနေ့ကင်ထရီတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်နောက်ထပ်သေဆုံးသူ20နီးပါးရှိပါတယ်။ဂျမိုင်းနဲ့အာဂါဇာဝန်ကြီးဌာနရဲ့ဇန်နဝါရီလ18ရက်နေ့တနင်္လာနေ့ည8နာရီထုတ်ပြန်ချက်အရအတည်ပြုလူနာ489ယောက်နဲ့သေဆုံးသူ18ယောက်ရှိပါတယ်။အတည်ပြုလူနာရေအတွက်ရက်ပိုင်းအတွင်းပထမဆုံးအကြိမ်900အောက်ရောက်သွားပြီမဲ့ COVID ကြောင့်သေဆုံးသူအနည်းငယ်များလာပါတယ်။သေဆုံးသူ18ယောက်မှာ15ယောက်ကရောဂါအခံရှိသူတွေဖြစ်ကြတယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒီကနေ့တွေ့ဆစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း 18,835 ခုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနိုင်ငံလုံးအတိုက်အခံနဲ့လှုပ်ဆောင်နေတဲ့နှာခေါင်းဆီးတွေမဖြစ်မနေတတ်ဖို့လူထုလှုပ်ရှားမှုစီမံချက်ကိုပါဝင်ကြဖို့လည်းတိုက်တွန်းထားပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့ဆေးဘက်ဆိုင်ရာအချက်အလက်တွေနဲ့နမူနာတွေကိုရရှိဖို့ရန်ဝူဟန်မြို့လေကောင်ကကျန်းမာရေးဆောက်ရှောက်သူတွေလူနာဟောင်းတွေတကယ်ကံလို့တမားတွေအားလုံးကိုတွစ်ဆုံမေးမြန်းခွင့်ပြုဖို့တရုတ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ် WHO ဦးဆောင်တဲ့လွတ်လပ်တဲ့ကျွမ်းကျင်သူများအဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ရဲ့မူလစစ်မြစ်ကိုစူးစမ်းဆုံးဖြတ်နိုင်မှုအတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဇန်နဝါရီလ14ရက်ကတည်းကရောက်ရှိနေတာဖြစ်ပြီးမြေပြင်မှာကွင်းမစင်းခင်တွာလာခွင့်ကန့်သက်ခြင်းခံထားရတဲ့ရသက်တဲ့နှစ်ပတ်အတွင်းတရုတ်နိုင်ငံကျွမ်းကျင်သူတွေနဲ့အွန်လိုင်းဗီဒီယိုမှာတစ်ဆင့်အမေးအဖြေတွေပြုလုပ်နေကြတာဖြစ်ပါတယ်မူလဗိုင်းရပ်စ်ပြန့်နှံ့လာနိုင်တဲ့အတိုင်းအတာကိုဖုံးကွယ်ထားတဲ့လူတွေတရုတ်နိုင်ငံကိုဆွတ်ဆွဲထားပြီး WHO ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လည်းပွင့်လင်းမြင့်သာမှုရှိရမယ်လို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားတာပါတရုတ်နိုင်ငံအနေနဲ့ဝူဟန်မြို့ကလူတွေနဲ့ပတ်ဝန်းကျင်ဆိုင်ရာအထောက်အထားတွေပေါ်သိပ်ပံ့နှိကြလေ့လာထားတာတွေအားလုံးကိုမျှဝေတင်တယ်လို့အမေရိကန်ကျန်းမာရေးနဲ့လူဆောင်ရေးအရေးမြင့်ဌာနကပြောဆိုထားတာတွေရှိပါတယ်ဒီအတောအတွင်းတရုတ်နိုင်ငံအရှေ့မြောက်ဘက်ပြည်နယ်တွေမှာလူ100ထက်မနည်း COVID-19 ရောဂါပိုးသစ်တွေကို6ရက်ဆက်တိုက်ဆန်းသက်တွေ့ရှိရတယ်လို့ပြီးခဲ့တဲ့ဒေသတွေက Writer သတင်းတရက်မှာဖော်ပြထားပါတယ်လူဦးရေတန်းလောက်နေထိုင်တဲ့ဂျူလင်ခရိုင်ရဲ့မြို့တော်ကောင်စလင်းမှာထိန်းချုပ်မှုအသစ်တွေကိုချမှတ်ဆောင်ရွက်လျက်ရှိပြီးစုစုပေါင်းလူဦးရေ29တန်းလောက်အသွားအလာထိန်းချုပ်ခြင်းခံနေရပါတယ် Global Times သတင်းစာကြီးရဲ့ဖော်ပြချက်အရဒေတာ7ခုမှာအသွားအလာကန့်သက်ထားပြီးအထူးဆန်းသက်ရေးအစီအစဉ်တွေကိုလည်းစတင်ဆန်းသက်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်တရုတ်နိုင်ငံဟာပြည်တွင်းထုတ် COVID-19 ကာကွယ်ဆေးနှမျိုးစလုံးကိုထုတ်လျက်ရှိပြီးပြီးခဲ့တဲ့ဇူလိုင်လကတည်းကအရေးပေါ်အနေနဲ့အသုံးပြုခဲ့ရမှာအခုဆိုအလုံးရေ7တန်းတက်မနေအထိုးနိုင်ခဲ့ပြီဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယနိုင်ငံရဲ့မြို့တော်အနောက်မြောက်ဘက်ဘာဂျစ်စတန်ပြည်နယ်မှာလာပေါင်းများစွာပိတ်ထားခဲ့ရတဲ့အထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးလိုက်ပါပြီမြို့တော်နယူးဒီလီနဲ့ဂျပန်မြို့ရဲ့ဆယ်တန်းနဲ့ဆယ့်နှစ်တန်းကျောင်းသားတွေကိုကျောင်းဝင်းနဲ့မဝင်ခင်မှာအပူချိန်တိုင်းတာကိုတာဝန်တရအနေနဲ့လုပ်ကြရပြီးကျောင်းအနာဘယ်တွေကလည်းဘေးအန္တရာယ်ကြိုတင်ကာကွယ်ရေးအနေနဲ့နှာခေါင်းဆီးတွေနဲ့လက်ဆေးရည်တွေကိုပေးဝေနေပါတယ်။ယောဂကြိုတင်ကာကွယ်ရေးနဲ့ပတ်သက်ပြီးကျောင်းဆရာမတစ်ဦးဖြစ်တဲ့ဆာဗိုဒီယာ၊ကင်ညာ၊ဗီတရာလီယာကတော့အခုလိုပြောပါတယ်
हम बहुत खुश हैं और अपने दोस्तों से मिलेंगे जिनकी अभी मतलब याद आ रही थी और जब हम लॉकडाउन में मतलब पढ़ते थे घर पे कई लोगों के पास नेटवर्क इशू होता था
कोविड-19 ने बदत भी लो एट चुटिंग का कोई सीजन आ लोगों को जमारो लौ नि बारे क्लीरी आ तुरु चौवें ने वेन ला जई मा अपू जई टाय आ बारे तुरु मा नकाउ सी मिसि ये नकाउ सी पे बारे लेट से भी रो मा तुरु को अखन ने वेन क्वेन पे बारे अटन ने मा ले लु जिन छा भी नि बो द्वै त्री पे जेट दि सेट भी रो ठा बारे ပြည်ထောင်စုအစိုးရကတော့ကျောင်းတွေကောလိပ်တွေနဲ့အခြားပညာရေးအဖွဲ့အစည်းတွေကိုတဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်ရမှာလိုင်းနိုင်ရမယ့်စည်းကမ်းချက်တွေကိုပြီးခဲ့တဲ့နှစ်ကတည်းကထုတ်ပြန်ထားပြီးဖြစ်ပါတယ်။ အသေးပြောက်များတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံကပညာရေးအဖွဲ့အစည်းတွေအားလုံးကိုအွန်လိုင်းသင်တန်းတွေအဖြစ်ပြီးခဲ့တဲ့နှစ်မတ်လတွေကပြောင်းလဲတင် जा စေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့တရက်ထဲတွင်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 14,000 နီးပါးရှိပါတယ်အိန္ဒိယနိုင်ငံကကမ္ဘာပေါ်မှာအမေရိကန်နိုင်ငံပြီးရင်ဒုတိယကူးစက်မှုအများဆုံးဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်လူတသိန်းခွဲခန့်သေဆုံးခဲ့ပြီးတသန်းကျော်ကူးစက်ခြင်းခံရပါတယ်။ဆီးရီးယားနိုင်ငံမှာရှိတဲ့အစ္စလာမစ်စစ်သွေးကြတဲ့စီကိုငွေကြေးရယူလွှဲပြောင်းပေးတယ်လို့ဆွတ်ဆွဲခံရတဲ့ကရာချီမြို့တောင်ဘက်ချမ်းမှာနေထိုင်တဲ့ပါကစ္စတန်တက္ကသိုလ်ကျောင်းသားတဦးကိုပြီးခဲ့တဲ့တင်းလာနေ့ကဖမ်းဆီးလိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်တိကျဖြစ်ရက်တစ်ခုအဖြစ်ပါကစ္စတန်စစ်တပ်ကပြောဆိုရမှာတော့နိုင်ငံရဲ့အနောက်ဘက်အာဖဂန်နစ္စတန်နယ်စပ်အနီးပုံခွေရနေရာတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးဝါရင်အကြံဖက်သမား2ဦးကိုတုတ်တင်နိုင်ခဲ့တယ်လို့ဆိုပါရယ်တတိယအကြံဖက်သမားကိုတော့ဒဏ်ရာနဲ့ဖမ်းဆီးရမိထားတယ်လို့ဆိုပါရယ်ဆင်ခရိုင်ရဲ့အကြံဖက်တိုက်ဖြတ်ရေးအဖွဲ့ကနေပြီးတော့ IS ဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့အင်ဂျင်နီယာနောက်ဆုံးနဲ့ကြောင်းသားဦးမာဘန်ခါလစ်ကိုနိုင်ငံသားကိုထွက်မပြေးခင်ယထာဘောမတက်မီပေါ်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါရယ်ခါလစ်စီကတင်းစီရမိတဲ့လက်ကင်ဖုန်းနှလုံးထဲကပေါ်ထုတ်တွေ့ရှိတဲ့အဆက်အသွယ်တွေအရပါကစ္စတန်နိုင်ငံထဲမှာ Dash လို့ RL လို့ခေါ်တဲ့ Islamic State အစ္စလာမ်နိုင်ငံထူထောင်ရေးရံမုံငွေရှာဖွေပြီးဆီးရီးယားနိုင်ငံတွေကိုပေးပို့တယ်လို့ပါကစ္စတန်ဒဏ်ပြန်အကြံဖက်ဌာနကမှတ်ချက်ပေးထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကတည်းကဒီရံမုံငွေထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပြီးသူဟာပါကစ္စတန်နဲ့ဆီးရီးယားမှာအကြံဖက်လုပ်ငန်းတွေကိုစီစဉ်ဆောင်ရွက်နေတဲ့မိသားစုနဲ့ဓာတ်ရိုက်အဆက်အသွယ်ရှိတယ်လို့လည်းမှတ်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းပါကစ္စတန်နိုင်ငံကအကြံဖက်တိုက်ခိုက်မှုတွေကို IS အဖွဲ့ကနေပြီးတော့စီစဉ်ညွှန်ကြားခဲ့တယ်လို့မှတ်တမ်းတွေလည်းရှိနေတာပါ။အဲ့ဒီထဲမှာဒီလအစောပိုင်းကနိုင်ငံရဲ့အနောက်တောင်ဘက်ဘလူချစ်စတန်ခရိုင်ထဲကကြောက်မီစီတွင်လုတမ10ဦးကိုတပ်ဖြတ်ခဲ့တာတွေလည်းပါဝင်ပါတယ်။ပါကစ္စတန်စစ်တပ်ကအခုလိုဝါဇီရစ်စတန်ပြည်နယ်ထဲစီးနင်းခဲ့ရမှာအထေရမိခဲ့တဲ့စစ်သွေးကြွနှစ်ဦးဟာအကြမ်းဖက်သမားတွေရဲ့နှီးပြတွေဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးတက်နေသူကြီးညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။မလေးရှားနိုင်ငံမှာကာယယောဂါကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ slang ကိုပြည်နယ်မှာစိတ်ယုံတစ်ခုနဲ့အတူတူအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား300ကျော်ကိုကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါကယ်ဟောကကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဆလံကောကစက်ယုံတစ်ခုမှာယာနေရှိတဲ့မြန်မာအလုပ်သမားတွေယောဂကူးစက်ခံခဲ့ရတာဖြစ်ပါတယ်။ကူးစက်ခံရသူတွေကတချို့ကတော့ဆေးရုံတွင်ကုသပေးဖို့စီစဉ်နေတယ်လို့လည်းမလေးရှားနိုင်ငံမြန်မာတန်ယုံအလုပ်သမားတန်ယာရှိဦးဝင်းမင်းစိုးကပြောပါတယ
်။ကျွန်တော်တို့ကတော့လောလောဆယ်ကတော့ဟိုစက်ယုံအနေနဲ့ကတော့ယောဂပို့ခူးတဲ့အလုပ်သားတွေကိုလေဈေးတန်ခွဲထားတယ်ပြီးရခွဲထားတယ်ဆိုတာလည်းသူရင်ရတဲ့သူတွေဆိုရင်တော့ဆေးရုံမှာပဲကျွန်တော်တို့ကကုသမှုပေါ့နော်။အဲဒီဘွားဟောလောက်ထားတယ်နောက်တစ်ခုကပြိတ်ပြီးတော့စိုးရိမ်နေရမှရှိတဲ့အခြေအနေတွေမှာဆိုရင်ကျွန်တော်တို့ကဒီ quarantine center တွေရှိတယ် quarantine center တွေမှာသူတို့စနစ်တကျတော့ဖွဲထားပါတယ်ဗျာဟုတ်ကဲ့
ကံရောဂါထိ ंछ ုပ်ရေးစီကံချိုးဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူမဲ့အကြောင်းသတိပေးထားတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေစီကံလိုက်နာကြဖို့လည်းမြန်မာတန်ယုံတာဝန်ရှိသူတွေကသတိပေးထားပါတယ်ကယ်ယောဂကူးစက်မှုတွေကြောင့်တရားဝင်အထောက်အထားမရှိဘဲနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းမလေးရှားခြေဆိုင်ကပုံးမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါရယ
်လက်ရှိမလေးရှားရဲ့အနေအထားကဘာလို့ဆိုတော့ယောဂတွေကတနေ့တနေ့အများပြနေတာတွေ့ရတယ်ဒီတွေ့တဲ့အခါကျတော့အလုံးကကြောက်တယ်ပေါ့ဒီတိုင်းကဟုတ်ကဲ့မထောက်အထားမရှိတဲ့လူတွေကတကယ်ကိုဒီမလေးရှားမှာတော့တကယ်ကိုအန်တီရရှိတယ်ဘာဖြစ်လို့လဲဆိုတော့တရားမဝင်နေထိုင်နေတဲ့ကြောင့်သူကတအားချောက်ဖို့ပေါ့နေတယ်
ကယ်ယောဂကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့မလေးရှားအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆလံကောဂျိုဟောပီနန်ကွာလာလမ်ပူပူထရာဂျာရာနဲ့လက်ဘူအန်တို့မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ခဲ့တာပါမြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့ဒေသတွေမှာကယ်ယောဂကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးတွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်အလို့အကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့လည်းကွာလာလမ်ပူမျိုးကအထက်ချုပ်စိတ်ယုံမှာအလုံးလုံးနေတဲ့ကိုထွေးလေးကပြောပါတယ်
ကျွန်တော်တို့အဆင်ပြေပါတယ်တတိယဖွင့်ပြထားတယ်လေစားသောက်ဆိုင်ကြီးကတော့အဆင်ပြေမကောင်းဘူးကျွန်တော်တိရဆိုင်ဆိုရင်အများကြီးပဲပိတ်တယ်လို့တို့ထမင်းပိုးလေးတော့ပေးတာပေါ့နော်တို့လည်းနည်းနည်းတော့တော်သေးအောင်လောက်တော့လောက်ရတော့ဒုက္ခရတယ်တော်တော်ရတယ်ရောက်တယ်အဆင်ပြေမကောင်းဘူ
းမလေးရှားနိုင်ငံမှာယောဂကူးစက်ခံရသူတနေ့ကို3000ဝန်းကျင်ရှိနေပြီးအခုနောက်ဆုံးထုတ်ပြန်ထားတဲ့စာရင်းအရနိုင်ငံတွင်းကူးစက်ခံရသူပေါင်း 36,000 ကျော်နဲ့သေဆုံးသူ600ကျော်ရှိနေပါတယ်ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ပြည်ထောင်နိုင်ငံမှာတော့မျိုးဗီဇာဆင်ခဲ့ပြောင်းလဲလာတဲ့ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ကိုတွေ့လာရတဲ့အတွက် ယောဂပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့ဇန်နဝါရီလ16ရက်နေ့ညနေ6နာရီကစပြီးတော့ညမထွေအမိထုတ်လိုက်ပါတယ်။ဒါကြောင့်လည်းပဲညနေနေဝင်တာနဲ့လူတွေလည်းစိုက်တွေပိတ်ပြီးတော့အင်းဆော့ဆော့ပြန်နေကြရပါတယ်။ရိုက်တာသတင်းတစ်ပုဒ်ကိုခြေခံပြီးတော့ကျွန်တော်တားညူတင်ပြပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သက်နိုင်ငံမှာသေဆုံးသူ9000ထိရှိသွားပါပြီ။ကာယယောဂကြောင့်ကမ္ဘာမှာသေဆုံးသူအများဆုံးရှိတဲ့9ခုမြောက်နိုင်ငံလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဆက်ပြီးတော့တွေ့ကြရတဲ့ကူးစက်မြန်ဗီဇအပြောင်းပို့တွေကူးစက်လာနေတဲ့အတွက်ပြည်သက်ဆွေကဒီကိစ္စပေါ်မှာထူဆိုးနေတာပါအခုဆိုရင်ဗီဇအပြောင်းပို့တဲ့ကူးခံသူတက်ရခိုင်တော့ဝင်ကျင်ရှိနေပါတယ်ညမထွေအမေတစ်ကသတ်မှတ်ချိန်ထက်2နာရီဆိုပြီးတော့ည6နာရီကနေပြီးတော့မနေ့6နာရီထိသတ်မှတ်ထားပါတယ်ဥရောပသမဂ္ဂဝင်မဟုတ်တဲ့ဖိပတိုင်းပြည်ကနေပြီးတော့ပြည်သက်နိုင်ငံကိုလဲအောင်မဲ့သူတွေအနေနဲ့ဆက်ရောက်ချိန်မှာကိုဗစ် -19 ပိုးမရှိကြောင်းတခွဲစစ်ဆေးချက်ကိုပြသရမယ်ပြင်ရောက်ချိန်တစ်ပတ်ကြာတိကျခွင့်နေကြရမှာဖြစ်ပါတယ်
pas en capacité de le mesurer mais si je suppose qu'il y a autant de scientifiques qui se réunissent pour la question
ဒီကိစ္စမှာကျွန်တော်ကပညာရှင်တော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကိုသိပ္ပံပညာရှင်တော်တော်များများပူးပေါင်းလုပ်ကင်ထားတာဆိုရင်တော့ဒါသိပ်ကောင်းတဲ့လုပ်ရဖြစ်မှာပ
ါစီးပွားရေးလုပ်ငန်းရှင်တွေကတော့လုပ်ငန်းရှုံးပုံမှန်ကိုကာမီအောင်လို့စနေနေ့တွေမှာမနေ့9နာရီခွဲလောက်ကစပြီးတော့ဆိုင်ဖွင့်နိုင်ဖို့စီစဉ်နေပါတယ်ပြည်သက်နိုင်ငံဒေသအတော်များများမှာနှင်းတွေကျပြီးတော့ရာသီဥတုအေးနေတာကြောင့်မလို့ညနေပိုင်းရောက်တာနဲ့လမ်းတွေပေါ်မှာလူသူကင်းရှင်းကုန်ပါတယ်
Mais en tout cas moi avec des enfants je trouve qu'à 18h c'est pas gênant c'est l'heure où il fait nuit.
ကလေးရှိတဲ့လူတွေအဖို့ညနေ6နာရီအပြင်မထွက်ရအမိန်ကပြဿနာမရှိပါဘူး။အဲ့ဒီအချိန်ဆိုရင်မောင်းနေပြီလေ။ရေချိုးရမှအချိန်မလို့ကျမတို့လည်းအိမ်ပြန်ကြတဲ့အချိန်မှာဒါပေမဲ့အလုပ်ပြန်စားတဲ့တင်းလာလို့နေမျိုးဆိုရင်တော့တမျိုးဖြစ်မယ်ထင်ပါတယ်။အခုလိုစနေဆိုရင်တော့ကိစ္စမရှိပါဘူး
။ကျောင်းသူတယောက်ဖြစ်တဲ့ Methodist ကတော့ညမထွက်ရအမိန်ကြောင့်မလို့ပုံမှန်ထက်ဆိုပြီးတော့တွာလာလောက်ကန်ရတာလောက်ပဲပြောင်းလဲရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းမြန်မာဆိုင်ဖွင့်ထားတဲ့ Michael Levy ကတော့ဆိုင်စောစောပိတ်ရတာကိုသိတဲ့ဘောမကြပါဘူး
။ Bon le weekend c'est peut-être moins gênant mais en semaine on a les sorties de bureau initialement vers 18h.
ကိုလည်းကောင်းကောင်းမလုပ်နိုင်ဘူးလို့ကျွန်တော်ကတော့ခံစားမိပါတယ်။စူအမေကိုတော့လိုက်နာရမှာပါ။ဒါပေမဲ့ကျွန်တော်ဖောက်တယ်တွေကိုဝန်ဆောင်မှုပေးတယ်။ကိုသဘောအတိုင်းသာလုပ်လို့ရမယ်ဆိုရင်တော့ဆိုင်ကညနေ9နာရီခွဲလောက်မှပိတ်ဖြစ်မှာပါ
။ဒါပေမဲ့ရုပ်ပိတ်ရက်တွေမှာဆိုင်ပိတ်ထားစရာမလိုတဲ့အတွက်တော့စိတ်သက်သာရရမိတယ်လို့စီးပွားရေးလုပ်ကိုင်နေသူတွေကပြောပါတယ်။ရုပ်ပိတ်ရက်တွေမှာသာဆိုင်ပိတ်ထားရင်ပို့ပြီးတော့ထိခိုက်မယ်လို့လည်းဆိုပါတယ်။အစိုးရရဲ့ကန့်ယောဂကန့်သက်ချက်တွေကထိရောက်မှုရှိမယ်လို့ယုံကြည်ပေမဲ့လည်းစီးပွားရေးလုပ်နေသူတွေကတော့ဝင်ငွေထိခိုက်မှုတွေရှိတယ်လို့ပြောကြပါတယ်။အခုလိုမျိုးဝင်ငွေကျဆင်းလာတဲ့အတွက်ဘယ်ကအကူအညီရမလဲဆိုတာမသိနိုင်သလိုအလုပ်ကနားခိုင်းထားရတဲ့ဆိုင်လူသမားတွေအတွက်လည်းပူပင်နေကြရတာပါ။ပြည်ထောင်နိုင်ငံမှာနေစဉ်ပူးကူးခါသူ2000လောက်ရှိတယ်လို့ပဲဆေးရုံရေးပေါ်လူနာဌာနကိုရောက်လာတဲ့လူနာတွေကလည်းပုံမှန်တိုးလာနေပါတယ်ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးဖြန့်ချိမှုနှေးကွေးနေတဲ့အပေါ်မှာလည်းပြည်သက်အစိုးရအနေနဲ့ဝေဖန်တာတွေခံနေရပါတယ
်မင်္ဂလာပါတော်ရရှိများရှင်ကျမသင်္ကေတပါအမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးတစ်ဦးအနေနဲ့အနိုင်ရခဲ့သူရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ဟာဒီသတင်းပတ်အတွင်းသမိုင်းမှတ်တိုင်တင်ခဲ့ပါပြီ။အမေရိကန်ဆိုရရဲ့ဒုတိယအနာအကြီးဆုံးယာရုနေယျအထိရှောက်လှမ်းလာတဲ့မစ်ဟဲရစ်ရဲ့အကြောင်းစူးစီးတင်ပြထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာတာဝန်ခံကက်သရင်းချစ်စင်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်အခိုက်အတန့်တစ်ခုပါ။
While I may be the first woman in this office, I will not be the last.
ဒီအရုအတွက်သူဟာပထမဆုံးအမျိုးသမီးပါ။ဒါပေမဲ့နောက်ဆုံးမဟုတ်နိုင်ပါဘူးတဲ့။ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ပါရှင်။ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့လူမဲနဲ့အိန္ဒိယအနွယ်အမေရိကန်အမျိုးသမီးတဦးဖြစ်တဲ့သူမကိုရွေးချယ်ခဲ့ကြတဲ့အတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မဲဆန္ဒရှင်တွေကိုအသက်56နှစ်အရွယ်ဟဲရစ်ကကျေးဇူးတင်ကြောင်းပြောပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကဘာဘရာပယ်ရီကအခုလိုပြောပါတယ
်။ We've had women in the Supreme Court. We have Nancy Pelosi.
ရာယုံချုပ်မှာအမျိုးသမီးတွေရှိနေပါပြီ။လွှတ်တော်သဘာဝတိအဖြစ်လဲ Nancy Pelosi ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့မှာတော့အမျိုးသမီးဒုတိယသမ္မတဆိုတာမရှိသေးပါဘူးတဲ့ဒါတင်မကပါဘူးလူပြူမဟုတ်တဲ့အမျိုးသမီးနောက်တိုးတက်ရာတိုးတက်ချောင်းအတွက်ဒီနိုင်ငံကိုလာကြတဲ့ရွှေပြောင်းမိဘတွေကနေမွေးဖွားလာတဲ့အမျိုးသမီးတူဖြစ်နေတာပါလို့ပြောဆိုခဲ့တာပါအိန္ဒိယမိခင်နဲ့ဂျမေကာဖခင်တို့ကနေမွေးဖွားလာတဲ့ဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အောက်ကလန်မှာကြီးပြင်းခဲ့ပါတယ်လူမျိုးကွဲပြားမှုတွေကိုတသားတည်းဖြစ်စေရေးကျူးပန်းမှုတစ်စိတ်တစ်ပိုင်းအနေနဲ့သူငယ်ငယ်ကတက်ခဲ့တဲ့ကျောင်းကနိုင်ရမှာလဲသူ့ပုံကိုရေးဆွဲထားပါတယ် ဒီမိုကရက်လွှတ်တော်မှဘာဘရာလီကအခုလိုပြောပါတယ်
But she's broken so many glass. အမျိုးသမီးတွေအတွက်မမြင်နိုင်တဲ့အတားအဆီးတွေကိုသူကချိုးဖောက်ခဲ့တာပါတဲ့
။လူမဲတွေအများစုတက်ကြတဲ့ Washington DC Howard တက္ကသိုလ်ဘွဲ့ရ Harris က2004ခုနှစ်မှာ San Francisco ရဲ့ပထမဆုံးသောလူမဲအမျိုးသမီးအစိုးရရှေ့နေဖြစ်လာခဲ့ပြီး2010ပြီးနှစ်မှာတော့ California ပြည်နယ်ရှေ့နေချုပ်ဖြစ်ခဲ့ပါတယ်
။ Hands up!
Don't shoot!
Hands up!
ပြီးခဲ့တဲ့နှစ်ရာသီလူမဲအရေးစန့်ကျင်ဆန္ဒပြမှုတွေအတွင်မှာတော့ Harris ဟာလူတွေသိထားတာထက်ပိုပြီးတင်းမာတဲ့အစိုးရရှေ့နေတူဖြစ်တယ်ဆိုပြီးမကျေနပ်သူတချို့ရှိခဲ့သလိုတေတံကိစ္စနောက်ရဲတပ်ဖွဲ့ရဲ့မှားယွင်းတဲ့လုပ်ရက်တွေအပေါ်တာဝန်ခံမှုမရှိတဲ့အရေးတို့နဲ့ပတ်သက်ပြီးလဲအငင်းပွားပွဲဖြစ်ခဲ့ပါတယ
် This is a moment in time that is requiring us to fight.
အထက်လွှတ်တော်အမှအဖြစ်ရွေးကောက်ခံရပြီးတဲ့နောက် Harris အနေနဲ့ California ပြည်နယ်မှာပထမဆုံးမှတ်ချက်တင်နိုင်ခဲ့တာပါ Texas တက္ကသိုလ်က Shannon Brown O'Brien ကအခုလိုပြောပါတယ
် It's important that people
ကိုနီးတူလုပ်ပိုင်ခွင့်အာဏာရှိသူတွေနဲ့တွေ့ဆုံရတာဖြစ်ပြီးဒါကအရေးကြီးပါတယ်အတော်တရာမိတွေးတယောက်အဖြစ်သူ့ကိုယ်သူညှို့လေရှိတဲ့ Harris ကရှေ့နေ Dolph M. Hope ကိုလက်ထပ်ထားတာဖြစ်ပြီးသူကလည်းအင်ဘီရိုသမိုင်းမှာပထမဆုံးသောဒုတိယသမ္မတရဲ့ခင်ပွန်းဖြစ်လာမှာပါဒုတိယသမ္မတရဲ့အရေးကြီးဆုံးလုပ်ငန်းကတော့လူအယင်သမ္မတကိုစားတာဝန်ထမ်းဆောင်ဖို့အစင်းသင့်ရှိရေးဖြစ်ပြီး Harris ကတော့သူ့ရဲ့သမိုင်းဝင်ပထမဆုံးဆိုတဲ့အခြေအနေတွေကိုသုံးလာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ဗာဂျီးနီးယားတက္ကသိုလ်က Barbara Perry ကအခုလိုပြောပါတယ
် She can be a stateswoman representing the United States
သူမအနေနဲ့အမေရိကန်ရဲ့အဓိကအမျိုးသမီးနိုင်ငံရေးခေါင်းဆောင်တစ်ဦးဖြစ်လာနိုင်ပါတယ်ဒါပေမဲ့လည်းသူ့ရဲ့တမှုထူးခြားတဲ့ပြရုပ်ကိုပြသနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်းကိုခရီးသွားမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့တာပါအင်ဘူရောကကမ္ဘာအခန့်ခန္ဓာတဲ့အတွက်သူမရဲ့ဘိုးဘွားတွေနေထိုင်ခဲ့ရာအိန္ဒိယကရွာမှာလဲဂုံပြုခဲ့ကြပါတယ်ရှင
်တမရတိကျန်သစ္စာကျင်းစုရင်းနီဟာအမေရိကန်ပြည်ထောင်စုမှာပြည်သူတွေရွေးချယ်တဲ့အစိုးရအုပ်ချုပ်တဲ့အတွေ့အခေါ်အတွန်းရှိမှုကိုခိုင်ခိုင်မာမာပြရနေလေဖြစ်ပါတယ်ကောင်းဆောင်တည်ကျန်းတစ္ဆာချင်းဆိုပြီးအုပ်ချုပ်မှုအာဏာအနှင်းဖို့သဘောတူလိုက်တဲ့နေ့လေးဖြစ်ပါတယ်။ဒီနေ့မှာသမိုင်းရဲ့အမွန်မြတ်ဆုံးအခမ်းကဏ္ဍသစ်မျှော်လင့်ချက်တွေကိုပုံဖော်ကြပါစို့လို့သမ္မတဟောင်းဘီလ်ကလင်တန်ကပြောခဲ့ပါတယ်။သမ္မတသစ်တွေကနောင်လေးနှစ်အုပ်ချုပ်မဲ့သူတို့ရဲ့ရည်တည်ချက်သဘောထားတွေကိုချပြလေးရှိပါတယ်။သမ္မတဟောင်းဂျွန် F. ကင်နေဒီကကျွန်တော်တို့မှာကြောက်ရွံ့နေခြင်းကိုသာကြောက်ရမှာလို့ပြောခဲ့ဘူးပါတယ်။တိုင်းပြည်ကကိုယ်အတွက်ဘာလို့မလဲမမေးပါနဲ့ကိုကတိုင်းပြည်အတွက်ဘာလို့ပေးနိုင်မလဲမေးပါလို့လဲကယ်နေဒီကပြောခဲ့ပါတယ
် It's a real opportunity for
American တွေအတွက်တကယ့်ကိုအသစ်တစ်ဖန်ပြန်စားခွင့်အခွင့်အလမ်းတစ်ခုပါသမရအနေနဲ့တိုင်းပြည်ကိုသူ့ကိုယ်သူပထမဆုံးမိတ်ဆက်ခွင့်ရတယ်ဒီအခွင့်အရေးကနောက်တစ်ခါထပ်ရမှာမဟုတ်ဘူး American သမိုင်းမှာတိတ်ကိုအရေးကြီးတဲ့အချိန်ခါပါ
It's not the solution to our problem
အစိုးရဟာကျွန်တော်တို့ရဲ့ပြဿနာတွေအတွက်အဖြေမဟုတ်ပဲအစိုးရကပြဿနာဖြစ်နေတယ်လို့ Federal အစိုးရအာဏာကိုကန့်သတ်ဖို့ Ronald Reagan ကပြောခဲ့ပါတယ်ပထမဆုံးလူမဲသမ္မတရဲ့ကျန်းသစ္စာကျင်းစုပွဲပဲဖြစ်ဖြစ်ဘယ်လိုအချိန်အခါဖြစ်ပါစေ American ပြည်သူတွေအတွက်တာမန်ထက်ထူးခြားတဲ့အချိန်အခါပ
ါတိုင်းပြည်တွေအခြေခံကြတဲ့ဇုံတစ်ခုအကြောင်းအရာပဲဖြစ်ဖြစ်ပြသန်းခဲ့တဲ့အချိန်ကာလနဲ့သက်ဆိုင်တဲ့အကြောင်းအရာပဲဖြစ်ဖြစ်အထိမ်းမှတ်တရမိန်ခွန်းတွေပြောကြလို့ရှိပါတယ
်1809ခုနှစ်ကသမရဟောင်း James Madison ကသူကျန်းသစ္စာကျင်းစုပွဲမှာဝတ်တဲ့ဝတ်ဆုံတစ်ခုလုံးကို American လုပ်တွေကြီးပဲရွေးဝတ်ခဲ့ပါတယ်1953 Dwight D. Eisenhower ရဲ့ကျန်းသစ္စာကျင်းစုပွဲပြီးချစ်တဲ့ပွဲက American စစ်အင်အားကိုပြတဲ့ချစ်တဲ့ပွဲပါ1865 Abraham Lincoln ရဲ့ဒုတိယကျင်းကျန်းသစ္စာကျင်းစုပွဲမှာအာဖရိကနယ်ပေါ် American တွေကိုချစ်တဲ့ပွဲမှာပါဝင်ဖို့ပထမဆုံးဖိတ်ကြားခဲ့ပါတယ်။သမရဟောင်း Woodrow Wilson ရဲ့ဒုတိယမြောက်ကျန်းသစ္စာကျင်းစုပွဲချစ်တဲ့ပွဲမှာမှအမျိုးသမီးတွေပထမဆုံးပါဝင်ခွင့်ရခဲ့ပါတယ်။1940ခုနှစ် William Henry Harrison ရဲ့ကျန်းသစ္စာကျင်းစုပွဲကတော့အထူးစိတ်မကောင်းစရာပါ။အသက်68နှစ်ရှိပြီးအဲ့ဒီအချိန်ကအသက်အကြီးဆုံးသမ္မတဖြစ်ခဲ့တဲ့ Harrison ကရေကဲမှတ်အောင်အထိအေးနေတဲ့ရာသီဥတုထဲမှာတနအီကြာမိန့်ခွန်းကိုပြောခဲ့ပါတယ်။ကျန်းသစ္စာကျင်းစုပွဲသမိုင်းမှာအရှိဆုံးမိန့်ခွန်းမှာ
he wanted to prove
သူကအားနဲ့မှန်နဲ့ပြောနိုင်တဲ့သူသမရတာဝန်ထမ်းဖို့လုံနိုင်ကန်နိုင်ရှိတဲ့သူဆိုတာတက်တည်ပြချင်ခဲ့ပါတယ
်အဲ့ဒီနေ့ညနေမှာပဲ Harrison ဖြားနာခဲ့ပြီးနောက်တစ်လအကြာမှာကွယ်လွန်သွားပါတယ် American သမိုင်းမှာတက်တန်းအတူဆုံးထမ်းဆောင်ခဲ့တဲ့သမရဖြစ်ပါတယ်ကျန်သစ္စာကျင်းစုပွဲတွေဟာတာမန်ပွဲလမ်းကနေအကြီးအကျယ်ကျင်းပတဲ့အခမ်းအနားတွေဖြစ်လာပါတယ်။ရုပ်မြင်သံကြားပေါ်လာပြီးတဲ့အချိန်မှာပိုးပြီးတော့မြင်ရတွေ့ရအရေးကြီးလာပါတယ
်။ As the duties and responsibilities of the press
တဗရာထန်းရဲ့ဒါဝန်နဲ့ဝန်ကြီးတွေပိုးပြီးများလာလို့လဲကျန်သစ္စာကျင်းစုပွဲတွေကပါတီတွေကြီးတဲ့ပွဲတွေနဲ့ပိုးပြီးတော့ခမ်းနားတဲ့ခမ်းနားအောင်ကျင်းပလာကြတာပါ။
ဒီလိုနဲ့ကျန်းသစ္စာကျင်းစုပွဲတွေဟာ American Democracy အတွင်းရှိတည်တံ့တာကိုပြသတဲ့အခမ်းအနားတွေလည်းဖြစ်လာပါတယ်။ကျွန်မများသတင်းအောင်ပါရှင
်။မင်္ဂလာပါ။ကမ္ဘာသတင်းတွေထဲမှာရေတပ်ဖို့ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မနေချင်းနိုင်ပါ
။ Biden ကိုစောင့်ကြည့်မှုနဲ့အတူတရုတ်ကမြန်မာရဲ့ Rohingya အရေးတုံ့ပြန်မှုကိုထောက်ခံဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာ Ichinida နဲ့ Sukasa Hadino တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။မြန်မာဆိုရကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံထားပါဘူး။ American ပြည်ထောင်စုမှာသမရအလွှဲအပြောင်းမတိုင်ခင်ကြိုတင်ပြီးတော့အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့မြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတိုင်းဒေသပဋိပက္ခတွေအပေါ်မြန်မာအစိုးရရဲ့ကင်တွယ်ဖြည့်ရှင်းပုံကိုတရုတ်အစိုးရကထောက်ခံမှုရှိတယ်လို့နိုင်ငံသားရေးဝန်ကြီးဝန်ယီကကတိပြုခဲ့တယ်လို့ဆိုပါတယ်။ဝန်ဟာတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိချိန်မှာသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ကိုဒေတာရင်းတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကိုတိုးချဲ့ဖို့ကြိုးပမ်းမှုတစ်ခုလို့လည်းသုံးသပ်ကြပါတယ်။January 20ရက်နေ့မှာ American သမ္မတဖြစ်ကျန်းသစ္စာချိန်ဆိုမဲ့ Joe Biden အနေနဲ့သူ့ရဲ့ယာရုတာဝန်ကိုထမ်းဆောင်ပြီးဆိုတာနဲ့လူအခွင့်အရေးအပါအဝင်အခြားကိစ္စရပ်တွေနဲ့ပတ်သက်လို့တရုတ်ကိုဖိအားပေးမှုပိုးပြီးပြင်းထန်လာမယ်လို့မျှော်လင့်ရတယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝန်ယီနဲ့တွေ့ဆုံရမှာမြန်မာအနေနဲ့ထိုင်ဝမ်တိဘက်နဲ့ရှင်ချန်းအရေးနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုဆက်လက်ပံ့ပိုးသွားမယ်လို့သမ္မတဦးဝင်းမြင့်ကပြောခဲ့ကြောင်းတရုတ်အစိုးရပိုင်းစင်ဟွာသတင်းမှဖော်ပြထားပါတယ်။ဝမ်ကလည်းတရုတ်အနေနဲ့မြန်မာကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအလုံးကြီး၃သိန်းထောက်ပံ့လှူဒါန်းဖို့ရှိတယ်လို့ပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတိုင်းဒေသပဋိပက္ခတွေကိုဖြည့်ရှင်းရေးမှာတရုတ်ကတတ်နိုင်သမျှအကူအညီပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဝမ်ယီကပြောပါတယ်။တရုတ်နိုင်ငံသားရေးဝမ်ယီရဲ့ခီးစဉ်မှာတရုတ်ရဲ့Belt and Road ခေတ္တပိုလန်မှာစီမံကိန်းနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုလည်းမြန်မာခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့ပါတယ်။ဝမ်ယီဟာမြန်မာခီးစဉ်အပြီးမှာအင်ဒိုနီးရှား၊ဘရူနိုင်၊ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးအထူးသဖြင့်ကာဝယ်ဆေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ကကမ်းလှမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။တောင်တရုတ်ပင်လယ်ဒေသတွင်းနိုင်ငံတွေနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုလျှော့ချဖို့ဒါမှမဟုတ်ဆွန့်လွတ်ဖို့ဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရတဲ့အနေနဲ့ဆွဲဆောင်စည်းရုံးကြိုးပမ်းနိုင်တယ်လို့တရုတ်ဘက်ကတွက်ဆထားတဲ့အတွက်အခုလိုဝမ်းရည်ခီးစဉ်မှာကာကွယ်ဆေးကိစ္စပူးပေါင်းဆောင်ရွက်ရေးနဲ့စည်းရုံးဖို့ရှိကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညညရေးအစိုးရတရက်ဖွဲ့စည်းမယ်ဆိုပြီးရွေးကောက်ပွဲဝင်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးသမားတွေနဲ့တွေ့ဆုံဖို့ကြိုးပမ်းနေပေမဲ့အခြေအတင်ဖြစ်စရာတွေကြုံနေရပါတယ်။ညညအောင်ကြိုးပမ်းဖို့ရည်ရွယ်ထားတဲ့အတိုင်းမဖြစ်ရတာဘာကြောင့်ပါလဲ။သဘောထားကွာဟာချက်တွေကိုဘလို့ကြော်လွှားမလဲဆိုတာတွေကိုတော့ဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုမှာတင်ပြပေးခြင်းပါတယ်။ကျွန်မမေခါပါ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ကတိကဝတ်အတိုင်းညီညွတ်ရေးအစိုးရဖော်ဆောင်ဖို့ပါတီအစင်းမြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာဒီနှစ်ဦးမှာတချင်းပြည်နယ်မွန်ကယားနဲ့ရှမ်းပြည်နယ်တွေကတိုင်းရင်းသားပါတီတွေရဲ့ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဖို့လှုံ့ဆော်ခဲ့တာပါဆွေးနွေးမှုတွေလုပ်ဖို့ကြိုးစားပေမဲ့နေရာရွေးချယ်မှုအဆင်မပြေတာတဆိုင်ရာတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမလုပ်ဘဲရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ပဲတွေ့ဆုံတာတွေပဲလုပ်တာကြောင့်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေလာတုံ့တက်သူတွေဘက်ကညီညွတ်ရေးအစိုးရဖော်ဆောင်ဖို့ NLD ပါတီမှာတကယ်စိတ်ဆန္ဒရှိရလားလို့မေးခွန်းတွေထုတ်လာကြတာပါဒီတစ်ပတ်ထဲမှာပဲကယားပြည်နယ်မှာကယားဒီမိုကရေစီပါတီနဲ့တွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့လည်းတွေ့ဆုံမဲ့နေရာရွေးချယ်မှုအဆင်မပြေလို့အစီအစဉ်ပြတ်ခဲ့ရပါတယ်ကယားဒီမိုကရေစီပါတီအတွင်းရေးမှူးခူးသဲရဲကတော့တိုင်းရင်းသားတွေနဲ့အာဏာရ NLD ပါတီကြားမှာကွာဟချက်တွေကြီးကြီးမားမားရှိနေတာကိုပြသရာရောက်တဲ့တာတကတစ်ခုအနေနဲ့တုံ့တက်ပါတယ်
။ညီညွတ်တဲ့အစိုးရတကယ်ဖွဲ့ချင်တဲ့တကယ်လက်တွေ့အကောင့်ထဲပေါ်ချင်တဲ့ဆိုလို့ရှိတော့သူတို့ရဲ့မဟာဗျူဟာတွေကပို့တော့ဒါပြုပြင်ဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တိုင်းရင်းသားတွေနဲ့ပတ်သက်တာတော့ဒါတိုင်းရင်းသားတွေနဲ့လည်းတတ်တိုက်စီလေးရှိဟုတ်ရှိတို့တယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကျွန်တော်တိုင်းရင်းသားတွေလို့ပြောတဲ့နေရာမှာတိုင်းရင်းသားပါတီတစ်ခုတည်းမဟုတ်ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်။တိုင်းရင်းသားပါတီရှိတယ်။နောက်ပြီးတော့မှတိုင်းရင်းသားထဲမှာတို့မှဒါတိုင်းရင်းသားလူမျိုးစုကောင်းဆောင်တွေရှိတယ်။အဲစာပေကြီးမှုအဖွဲ့တွေရှိတယ်။အဲ့လိုလူတွေနဲ့ဒါတိတိကျကျညနေဆွေးနွေးပြီးတော့မှလောက်နိုင်လောက်သွားပြီးတော့ဟိုရှင်းနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်။
ရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိတဲ့အကြောင်းနိုဝင်ဘာမှာကမ်းလှမ်းထားပြီးနောက်ပိုင်းအခုလိုတွေ့ဆုံဆွေးနွေးတာတွေဖြစ်လာတာပါတွေ့ဆုံဆွေးနွေးမှုတွေလုပ်တဲ့ NLD အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်ပိုင်းတွေဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်ဦးအင်တုံကာနိုဆန်ဒိုဦးဆောင်ပါဝင်ထားပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာပါတီဗဟိုအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွေ့ဆုံတာဖြစ်ပါတယ်ဒီလိုမအောင်မမြင်ဖြစ်နေပေမဲ့လက်ရှိအာဏာရပါတီဘက်ကတော့ရည်ရွယ်ချက်ချင်းကွာဟမှုရှိတာနဲ့အခုလိုတွေ့ဆုံဆွေးနွေးမှုမဖြစ်တာဖြစ်ပေမဲ့ရည်ရွယ်ချက်ချင်းတူညီသူတွေနဲ့ဆက်လက်လှုပ်ဆောင်မယ်လို့ပါတီပြောရေးဆိုခွင့်ရဗဟိုကော်မတီဝင်ဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ်
ကျွန်တော်အင်ရှင်နေနဲ့ကျွန်တော်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖိတ်ကြပါလေအဲ့ဒါကဒီအင်ရှင်ရဲ့ရုံးကိုမလာလို့ပါဘူးတခြားနေရာဦးပဲလာနေပါလေဆိုတော့အားတော့ဧည့်သည်ရဲ့ကိုယ်ပါရွေးချယ်ပြန်ပါလေခင်ဗျအဲ့တော့ကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့စိတ်ဆုံးချင်းပဲမဖြစ်ပါဘူးမဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝမ်းမဲပါလေသို့တော်လည်းကျွန်တော်တို့ကြီးရဲ့ချက်ချင်းတူရောတိုင်းသားနိုင်ငံရေးပါတီများနဲ့စိတ်ဆုံးချင်းရန်ကြိုးစားနေခြင်းဖြစ်ပါလေကြီးရဲ့ချက်ချင်းပါဟမှုရှိတာနဲ့ညခုလိုသိဆုံးဆွေးနွေးမှုမဖြစ်တာတွေလည်းရှိတာလည်းလို့ကျွန်တော်ပြောပါပ
ါ NLD ပါတီဥဆောင်တဲ့အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာကာလမှာလည်းရည်ရွယ်ထားသလိုလက်နက်ကိုင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာတိတာမြင်တာအောင်မြင်မှုမရဘူးလို့ဝေဖန်တာတွေရှိခဲ့သလိုတိုင်းရင်းသားဒေသတွေမှာအခြေအတင်ဖြစ်စရာအဖြစ်ပြက်တွေနဲ့ကြုံခဲ့ရပူပါတယ်တိုင်းရင်းသားတွေနဲ့ဆက်ဆံရေးမှာထိလွယ်ခိုက်လွယ်အခြေအနေတွေရှိနေတာကြောင့် NLD ပါတီအနေနဲ့တတိထားစရာတွေရှိတယ်လို့လည်းအကဲခတ်တွေကထောက်ပြနေကြတာပါနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့ NLD ပါတီကရည်ရွယ်ထားသလိုအမျိုးသားညီညွတ်ရေးရဖို့အခုထပ်ပို့ပြီးအလေးနဲ့စူးစမ်းရလိမ့်မယ်လို့ထောက်ပြသွားပါတယ
်အမျိုးအမြင်ရှိရှိအညီတိုင်းဆွေးနွေးတာတွေကိုခရီးရောင်မလုံးနိုင်ဘူးဆိုရင်ခုနဟလာ2020လွန်ဖွဲ့စည်းမဲ့အစိုးရမှာအမျိုးသားညီညွတ်ရေးဆိုတဲ့အတွင်ပြည့်လက္ခဏာဟာပျောက်ဆုံးသွားပါလေ။အဲဒီလိုပျောက်ဆုံးသွားတဲ့အကျိုးဆက်အနေနဲ့ကတော့ကျွန်တော်တို့ဟာဒါမဲ့9နှစ်ကာလအတွင်းမှာလည်းပဲဟာဟိုရင်းချမ်းကြီးလုပ်ငန်းစဉ်မှာအကြီးတိုင်းဆွေးနွေးရတာတွေပို့ပြီးတော့ခက်ခဲကြံ့ကြာလာနိုင်ပါတယ်။နောက်ပြီးတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းပေါ်မှာယုံကြည်မှုတည်ဆောက်ရေးတင်ပြရေးလုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ကြံ့ကြာလာနိုင်တယ်လို့မြင်ပါတယ်။အဲဒီအတွက်ကြောင့်မလို့ဟလာလက်ရှိအာဏာရပါတီခေါင်းဆောင်နေနေတဲ့ဒီကိစ္စတွေကိုအမျှော်အမြင်ရှိရှိဆန်းစစ်သုံးသပ်ပြီးတော့တိုင်းရင်းသားတွေနဲ့ဒန်းတူရည်သူညီတိုင်းဆွေးနွေးအဖြေရှာနိုင်ဖို့အဲ့ဒီကနေတဆင့်အမျိုးသားညီညွတ်ရေးအစိုးရပုံစံကိုဖော်ဆောင်နိုင်ဖို့ဥတည်တဲ့နယ်လို့မြင်ပါတယ်
နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီနဲ့ဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါ။ရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမူညီညွတ်ရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြတ်ခဲ့ရပါတယ်။တီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလည်းဖြစ်နိုင်ငံရေးလေလာတုံးတက်သူဦးရထွန်းကတော့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့မဟာမိတ်ဖွဲ့မယ်ဆိုရင် NLD ပါတီအနေနဲ့တတိထားချင်းကတ်စရာတွေရှိနေတယ်လို့သူကရှုမြင်ပါတယ်
။အမှားဆုံးသူ့အတွက်မှာခုနသူတို့ပြောလိုက်တဲ့ကိစ္စဟာဘာလို့ဆိုလို့သားလဲဆိုတဲ့ဟာကိုရှင်းရှင်းလင်းလင်းသူတို့ဟာဖြစ်တယ်နည်းပြီးရင်အဲ့ရှင်းလင်းနဲ့ရှင်းရှင်းလင်းလင်းရှိတဲ့เนาะသူ့ရဲ့မူဝါဒသူ့ရဲ့မူဝါဒသူဖြစ်ချင်တဲ့ရည်ရွယ်ချက်ကိုကျွန်တော်တို့တိုင်းသားပါတီကိုသွားပြီးတော့ဆွေးနွေးတဲ့အခါမှာနိုင်ငံရေးပါတီကိုပဲဆက်သွယ်ပါ data NLD ဘက်ကဆောင်ရွက်တင်တာပေါ့တိုင်းသားတွေဘက်ကကြတော့လေနားလည်ရမှာကအခုဟိုလုပ်နေတဲ့ဆွေးနွေးပွဲတွေဟာเนาะညီညွတ်ရေးဆိုးရဖွဲ့ဖို့အတွက်ဖြစ်တယ်ဒါကြောင့်မလို့လမ်းစဉ်ကိစ္စတွေညီညာရေးကိစ္စဘယ်လိုသွားမလဲဖွဲ့စည်းပုံပြင်ဆင်ရေးဘယ်လိုသွားမလဲဆိုတဲ့ကိစ္စတွေကိုမပြောဘဲနဲ့NLD ကပေါ်ဆောင်မဲ့เนาะ NLD ကပြည်သူလူထုကိုဂရိကဝေပေးထားပြီးတဲ့အခါကျတော့အဲသူအစိုးရကပေါ်ဆောင်မဲ့ဓာရီကိုသဘောတူနိုင်မတူနိုင်เนาะဆိုတဲ့ဟာကိုပဲစဉ်းစားပြီးတော့သဘောတူနိုင်နေဆိုရင်တကယ်လို့ကန့်လန့်မယ်ဆိုရင်ပါဝင်နိုင်တယ်မပါဝင်နိုင်ဘူးဒါကိုကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးတင်တယ်လို့ထင်ပါတယ
် NLD ပါတီရဲ့ပြီးခဲ့တဲ့တက်တွန်းတွင်းမှာတော့ချင်းတိုင်းရင်သားဦးဟင်နရီဘင်ဒီယူကိုဒုတိယသမ္မတတာဝန်ပေးခဲ့တာတိုင်းရင်းသားရေးရာဝန်ကြီးတွေခန့်အပ်တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတိုင်းရင်းသားတွေအရေးဆောင်ရွက်မှုတွေအပေါ်မေးခွန်းထုတ်စရာတွေရှိတာကြောင့်မကြခင်အစိုးရတဲ့အနေနဲ့ဖွဲ့စည်းတဲ့အခါတိုင်းရင်းသားတွေကိုစားပြုနိုင်မဲ့သူတွေဘလောက်ထိပါဝင်လာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုကနေတင်ပြပေးလိုက်ရပါတယ်ရှင်။ကျွန်မမိခါပါ
။သောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။အမေရိကန်လွှတ်တော်အဆောက်အအုံမှပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေသွေးတွေတန်ယူစူပူအောင်ချမှုဖြစ်ခဲ့တာကြောင့်သမ္မတထရန့်ရဲ့စီးပွားရေးအဖွဲ့နဲ့ချုပ်ဆိုထားတဲ့ကန်ထရိုက်တွေအလုံးကိုဖျက်သိမ်းမဲ့အကြောင်းနယူးယောက်စီးတီးကကြေညာခဲ့ပါတယ်။သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုကန့်ကွက်ရှုတ်ချလိုက်ပြီးရင်ဆိုင်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ဒေါ်နယ်ထရန့်ရဲ့မိုးရက်မြေနယူးယောက်စီးတီးကထရန့် organization နဲ့ချုပ်ဆိုထားတဲ့ contract အလုံးကိုဖျက်မဲ့အကြောင်းမြို့တော်ဝင် De Blasio ကကြေညာခဲ့တာပါမြို့တော် Washington DC က Congress အဆောက်အုံမှာရွေးကောက်ခံသမ္မတ Joe Biden ကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်အတွင်းထရန့်ထောက်ခံသူတွေဝင်ရောက်စီးနှင်တာကြောင့်လူသေဆုံးဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်ဘလို့ပုံစံမျိုးဘလို့နီလန်းမျိုးဘလို့လောက်ရံမျိုးနဲ့မှခွင့်လွှတ်နိုင်စရာမရှိတဲ့ဒီဖြစ်ရက်နဲ့နယူးယောက်မြို့ကပတ်သက်မှာမဟုတ်ဘူးလို့မြို့တော်ဝင် Bill de Blasio ကဇန်နဝါရီလ23ရက်နေ့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာချက်ထုတ်ခဲ့တာပ
ါ President of the United States directed a mob against the United States Capitol against the Congress while it was
ရှိကဥပဒေနဲ့အညီတရားဝင်ရွေးကောက်ခံကိုစလဲမဲရီကိုရေးတွက်ဆောင်ရွက်နေခြင်းလွှတ်တော်ကိုလူအုပ်နဲ့ဆန့်ကျင်ဖို့အမေရိကန်သမ္မတကညွှန်ကြားခဲ့ပါတယ်ဥပဒေချိုးဖောက်တဲ့လုပ်ရကြောင်း Trump Organization နဲ့ Contract အလုံးကိုနယူးယောက်မြို့ရဲ့လုပ်ပိုင်ခွင့်နဲ့ရုပ်သိမ်းဖို့ဆုံးဖြတ်ထားပါတယ်ဘာစီပွားရေးမှာဆက်ပြီးမလုပ်တော့ပါဘူးကန်ထရိုက်အတုံးနှုံအရာတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်နေတာနဲ့တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်သူတို့အနေနဲ့ကန်ထရိုက်တွေအလုံးကိုရုပ်သိမ်းခွင့်ရှိပါတယ်လို့မြို့တော်ဝင်ဒီဘလာစီကိုပြောဆိုသွားတာဖြစ်ပါတယ်နယူးယောက်မြို့စင်ထရယ်ပါ့ကခြားရဟတ်တစ်ခုနဲ့ရေခဲပြင်စကိတ်ကွင်းနှစ်ခုကိုစီမံခန့်ခွဲမဲ့ကန်ထရိုက်အလုံးကိုရပ်ပစ်ဖို့စတင်ဆောင်ရွက်နေပြီလို့လဲမြို့တော်ဝင်ဒီဘလာစီကပြောပါတယ်ထရန့်ရဲ့ကုမ္ပဏီကဒီစီမံကိန်းတွေကနေတစ်နှစ်ကိုဒေါ်လာ18တန်းလောက်အကျိုးအမြတ်ရရှိတာဖြစ်ပါတယ်သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုရှုတ်ချလိုက်ပြီးဒီကိစ္စရင်ဆိုင်ဖြေရှင်းမယ်လို့ပြောဆိုထားပါတယ် မျိုးတော်ဝင်ဒီဘလာစီယိုရဲ့မကျွမ်းကျင်ဉာဏ်ဖြင့်မှုအမှန်တရားကိုမထောက်ထားဘဲဗျောင်းကြကြလစ်လျူရှုမှုပြယုံတစ်ခုဖြစ်တယ်လို့အဲရစ်ထရန့်ကပြောဆိုပါတယ်။နယူးယောက်မြို့အနေနဲ့ထရန့်ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့ contract တွေကိုအဆုံးသတ်ဖို့တရားဥပဒေကြောင့်အရအခွင့်မရှိကြောင်းတကယ်လို့ဆက်ပြီးလုပ်ဖို့ရွေးချယ်မယ်ဆိုရင်တော့ Trump Organization ကိုဒေါ်လာသန်း30ပေးရမှာဖြစ်တယ်လို့အဲရစ်ထရန့်ကပြောပါတယ်။ဒါဟာနိုင်ငံရေးခွဲခြားဆက်ဆံမှုသာဖြစ်ပြီးအာတုံခွန်ဆိုင်တုံ့ပြန်ဆောင်ရွက်ဖို့စီစဉ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေရဲ့ဇန်နဝါရီလ6ရက်နေ့ကရုံးရင်းဆန်ကပ်မှုတွေကြောင့်သမ္မတရဲ့ပုဂ္ဂလိကစီးပွားရေးဆက်ဆံရေးတွေမှာစူးစူးရွာရွာတက်ရောက်ထိခိုက်မှုတွေရှိနေတဲ့အထက်အခုနယူးယောက်မြို့တော်ဝင်ရဲ့ဆုံးဖြတ်ချက်ကနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စတစ်ခုဖြစ်ပါတယ်။အမေရိကရဲ့ကြီးစားဂော့ဖ်ကစားသမားများအသင်း PGA ရဲ့လာမယ့်နှစ် PGA Championship ကစားပွဲကိုထရန့်ရဲ့ New Jersey Golf ကွင်းမှာမကျင်းပဘူးမဲခွဲဆုံးဖြတ်ပြီး၃ရက်အကြာနယူးယောက်မြို့တော်ဝင်ရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။နယူးယောက်မြို့တော်ဝင်ကအခုလိုဆက်ပြီးပြောပါတယ
်။ One of the contracts Trump organization has had up to now is for
Trump Organization ရဲ့ contract တွေထဲကတစ်ခုကတော့ Browns ကခောက်ကွင်းတစ်ခုပါဒီ contract ကတော့ Championship ဒဂွန်ဆိုင် Golf ပြိုင်ပွဲတွေကျင်းပဖို့ဖြစ်ပါတယ်အဲ့ဒီမှာဘာဖြစ်သွားတယ်လဲဆိုတော့ Trump Organization ရဲ့ Golf ကွင်းတွေအလုံးမှာပြိုင်ပွဲတွေကျင်းပဖို့ခွင့်မပြုကြောင်း PGA ကပြောဆိုထားပါတယ်လို့ New York မြို့တော်ဝန်ကပြောဆိုခဲ့တာဖြစ်ပါတယ်Twitter နဲ့တခြားလူမှုကွန်ရက်မီဒီယာတွေကသမ္မတထရန့်ရဲ့အကောင့်တွေကိုပိတ်ပင်လိုက်တယ်လို့ပဲ Shopify ကလည်းသမ္မတထရန့်နဲ့ဆက်ဆံနေတဲ့ online store တွေကိုပိတ်ဖြတ်လိုက်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအနိုင်ရမှုကိုလွှတ်တော်အမတ်တွေကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်စနေချင်းလွှတ်တော်အဆောက်အုံကိုချီတက်ကြမယ် Save America March အမေရိကန်ငုတ်ကဲတင်ရေးချီတက်ပွဲအတွက်ဝါရှင်တန်ကိုရောက်လာတဲ့ထောက်နဲ့ချီတဲ့ထောက်ခံသူတွေကိုဇန်နဝါရီလ6ရက်နေ့မှာသမ္မတထရန့်ကပန်ကြားခဲ့တာပါတရားမဝင်တဲ့သမ္မတရလာမယ်ဒါမျိုးအခြေအနေဖြစ်ခွင့်ပေးလို့မရဘူးလို့သမ္မတထရန့်ကချီတက်လာသူတွေကိုပြောခဲ့တာပါအလေးအနက်ထားတုံ့ပြန်တွန်းလှန်ဖို့ဒီလိုမတွန်းလှန်ဘူးဆိုရင်နိုင်ငံတစ်ခုကိုဘယ်တော့မှရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်သမရမိန်ကိုအပီမှာတော့သမရထရန့်ကိုထောက်ခံတဲ့ထောင်းနဲ့ချီတဲ့လူအုပ်ကလွတ်တော်အဆောက်အုံကပီတောကိုချီတက်ပြီးရဲအသားစီးတွေကိုတွန်းထိုးကြော်ဖြတ်ပြီးလွတ်တော်တွင်ကိုဝင်ရောက်ကြပါတယ်။ဝယုံသုံးကားဖြစ်နေတဲ့လူအုပ်ထဲမှာ6ဦးသေဆုံးရပါတယ်။ဒီမိုကရက်ဦးဆောင်တဲ့အောက်လွတ်တော်ကသမရထရန့်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲပါတယ်။လူသေးဆုံးရတဲ့အထိဖြစ်ခဲ့တဲ့လွတ်တော်အဆောက်အုံဝင်ရောက်စီးနှင်းမှုဖြစ်ရမှာသမ္မတထရန့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အပြေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးအောက်လွတ်တော်ကတရားစွဲဆိုလိုက်တာဖြစ်ပြီးဒါဟာဆိုရင်သမ္မတထရန့်အနေနဲ့ဒုတိယအကြိမ်ထပ်မံတရားစွဲဆိုခံရမှုဖြစ်ပါတယ်။ပထမအကြိမ်တရားစွဲခံရတာကတော့2019ခုနှစ်ဒီဇင်ဘာလကဖြစ်ပါတယ်။2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခန္ဓာမှာအာတာချက်ရဖို့အတွက်ဂျိုးဘိုင်ဒန်နဲ့တားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတတဲ့ဗိုလိုဒီမာဇလင်စကီကိုတွန်းအားပေးကြိုးပမ်းခဲ့တာကြောင့်အာဏာအလွဲသုံးစားလုပ်မှုတရားစီရင်ရေးကိုအဟန့်အတားလုပ်မှုတွေနဲ့ဆွဲဆိုတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်နှစ်ဖေဖော်ဝါရီလမှာအထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာပါ။အခုဒုတိယအချိန်မှာတော့သမရကိုအထက်လွှတ်တော်ကစစ်ဆေးမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။ COVID ကရောဂါကြီးဖြစ်တာတစ်နှစ်ရှိလာတဲ့အချိန်မှာကရောဂါအပေါ်စိုးရိမ်လွန်ကဲစိတ်လျှော့သွားတာကသူ့အတွက် new normal ဖြစ်တယ်လို့ American ပြည်တော်စုကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာခိုင်စင်ဆန်းကပြောပါရစေ။ Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းရဲ့ new normal အတွေ့အကြုံတွေထဲမှာCOVID ကရောဂါနဲ့ပတ်သက်တဲ့မှတ်သားစရာပညာတွေရတာလည်းပါတယ်လို့အခုလိုပြောပြထားပါတယ်
အရင်တော့ကတော့လေဆက်ဆာချင်းဒီကိုဗစ်ယောဂါဆက်ဖြစ်တဲ့အချိန်တော့ကတော့အကောဒီယောဂါအသစ်ဆိုတော့စိတ်ထဲမှာလည်းဒီစိုးရိမ်ကြကြမှုတွေရှိရပေါ့လေခုနောက်ပိုင်းကျတော့ဒီယောဂါနဲ့ဒီလိုပဲကုသလာလဲကြပြီဆိုတော့ပုံမှန်လိုဖြစ်နေရပေါ့လေအရင်ကတော့ကြောက်စရာလန့်စရာမဟုတ်တော့ဘဲနဲ့ဒါနေစဉ်တူတူကကိုလုံးနေကြအလုပ်တစ်ခုလိုပဲဖြစ်တာပေါ့လေအရင်တော့ဆိုလဲဒီလို patient နေနဲ့ covid patient နေကိုတွားကြည့်ရမယ်ဆိုလို့ရှိရင်ကိုကနည်းနည်းစိတ်ပူရပေါ့ဘာလို့လဲဆိုတော့ကိုကဒီအကြောင်းလဲကောင်းကောင်းမသိပေါ့နော်အဲအရင်ဆက်ဆာချင်း January February March လောက်ကပေါ့အဲ့လောက်တော့စိတ်ပူခဲ့ရတာမျိုးအခုဆိုမရှိတော့ဘူးဘာလို့လဲဆိုတော့ဒီယောဂနဲ့ကိုပေါ့နော်ရင်းနှီးခဲ့ရလေကြာပြီအဲ့လိုမျိုးကောင်းနေ glove တွေဝတ်လို့ရှိရင်ကိုမကူးနိုင်ဆိုလည်းသိရဲကိုလည်းနေ့တိုင်း patient တွေကိုကြည့်နေပေမဲ့တခါမှကိုပဲမရခဲ့တော့ပို့ပြီးတော့အာကိုကိုကိုပို့ပြီးတော့ပေါ့နော်ဘာဘလို့နေရမယ်ဘလို့ထမ်းမလဲဆိုတော့ပို့သိလာရပေါ့
အဲ့တော့ဒေါက်တာခိုင်းရဲ့ဒါဆို new normal ဆိုတာကဒီ covid patient တွေကိုကူးတဲ့အခါမှာဟိုကြောက်စိတ်မရှိတော့ဘူးဆိုတာကိုရဲ့ new normal ဖြစ်သွားတယ်လို့ပြောလို့ရလား
ဟုတ်တယ်ဟုတ်တယ်ရှင်အဲကျမတယောက်တည်းမဟုတ်ဘူးပေါ့လေဒီလိုဆေးရုံကလူတွေအကုန်လုံးပဲအထူးဆန်းမဟုတ်တော့တဲ့သဘောပေါ့လေဟိုအရင်တုန်းကတော့ဆေးရောက်လောက်နဲ့ဟိုဆေးရုံမှာတော်တော်လေးဟိုထူးထူးဆန်းဆန်းတွေဟိုကိုကိုဗစ် patient တွေရှိရဲဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါထူးခြားတဲ့ယောဂဖြစ်တာ哦ခုကြတော့အရင်တုန်းကထန်နှစ်ဆသုံးဆလောက်ပိုများနေပေမဲ့လေဒီ case ကအရင်များနေခါကြတော့ဒါသမီးကြလို့ကိုရီနေ့တိုင်းကြုံတွေ့နေရတဲ့ယောဂတစ်ခုလို့ပေါ့နော်အကုန်လုံးဒီ next day ရောအဲတွေးဖောက်တဲ့လူတွေရောအဲတတ်မှတ်ရတဲ့လူတွေရောပေါ့နော်ဆရာဟောင်းတွေအကုန်လုံးကပါအရင်တော့အထက်စားလို့ရှင်ပို့ပြီးတော့ရင်းရင်းနှီးနှီးဖြစ်တယ်ပေါ့နော်ဒီယောဂနဲ့
ဟုတ်အရင်ပါလာပြီပေါ့နော်သိပြီးတော့ကြောက်စရာလို
မဟုတ်ဟုတ်ကဲ့ဟုတ်ရင်ပါလာကြပြီပေါ့
အဲ့တော့ဒီကိုဗစ်မဖြစ်ခင်တော့ကပေါ့ဒီဒေါက်တာခါရဲ့အရင်တော့ကကုသယောဂအထူးကုဆရာဝန်တယောက်အလုပ်ရတဲ့အလုပ်နဲ့အခုကိုဗစ်ကယောဂကြီးရှိလာပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အခြေအနေကိုနှိုင်းရှင်းပြီးတော့ပြောပြပါလားရှင့်
အရင်တော့ကတော့လေကျမတို့ခေါ်ရပေါ့ကွာ consult လုပ်တဲ့အဲ့လိုမျိုး patient တွေကိုကြည့်ခိုင်းနေဆိုလို့ရှိရင်တော်တော်လေးကိုကုသယောဂနဲ့ဆိုင်တဲ့အခြေအနေရှိမှခေါ်တာဆိုတော့ patient အများကြီးမရှိလောက်ပေါ့လေအခုနောက်ပိုင်း covid ကြတော့တည့်ရတိုင်းမှာယောဂအစိုးရမြန်နေဆိုတော့လေသူတို့ကများသောအားဖြင့်ကုသယောဂဆရာဝန်ကိုကြည့်စေချင်ကြတယ်အဲ့တော့အခုက case ဆရာလည်းများနေတယ်ဆေးရုံထဲမှာလည်းအဲ90ကျော်ပေါ့နော်အလောက်ထိရှိလာပြီဆိုတော့ patient အရေးအတွက်ကအရင်အထက်စားလို့ရှိရင်နှစ်ဆ3ဆလောက်တော့ပိုများတယ်ပေါ့လေအဲ့တော့ဆေးရုံမှာမနက်စောကြီးသွားညဆိုလည်းနောက်ကျမှပြန်လာအဲ့လိုမျိုးပေါ့လှုပ်တဲ့အချိန်တွေအထက်လာတော့အရင်အထက်ပိုပြီးတော့များတယ်ကိုအားဖြင့်လည်းပင်ပန်းသလိုဆေးအားဖြင့်လည်းပင်ပန်းပါတယ်
ဒေါက်တာခါရကုသယောဂဆရာအထူးကုဆရာဝန်ကြီးတယောက်ပါဆိုတော့ကိုကဒီဘာသာရပ်ကိုပေါ့နော်ကုသယောဂဆရာအထူးကုအလုပ်မယ်လို့စိတ်ကူးပြီးတော့စူးစမ်းခဲ့တဲ့အချိန်တုန်းကပေါ့နော်ဒီလိုမျိုးကတ်ယောဂကြီးဖြစ်လာမယ်လို့မှန်းထားမယ်လို့မထင်ဘူးရှင့်ဟိုကိုစိတ်ကူးတဲ့မှာရှိမယ်မထင်ဘူးလေနော်ဒါကဟိုမမျှော်လင့်ပဲဖြစ်လာတယ်ဆိုတော့အဲ့ဒီအတွက်ကောကို့အတွက်ဟိုဒီလိုမျိုးဟိုထူးခြားတဲ့အတွေ့အကြုံဟိုအပြောင်းလဲဖြစ်တယ်လို့ရောပြောချင်ပါလေရှင
်ဟုတ်ကဲ့ကျမဒီ infectious disease ပေါ့နော်ကုသယောဂကိုရွေးချယ်ခဲ့တော့ကတော့ကုသယောဂကများသောအားဖြင့် antibiotic ပေးလိုက်လို့ရှင်ချက်ချင်းပြောက်သွားတယ် patient တွေချက်ချင်းပြန်ကောင်းတယ်အဲ့လိုအဲ့ဒါမျိုးအတွေ့အကြုံကိုကြိုက်လို့ပေါ့လေဒါမှမဟုတ်လည်းအမပြောလို့ပဲဒီလိုမျိုးpandemic ကြီးတစ်ခုလုံးနဲ့ကြုံရမယ်ဆိုတော့တခါမှမမှန်းခဲ့ပါဘူးเนาะအဲအခုကြာတော့ပေါ့เนาะဒီလိုမျိုးဆက်ပြီးတော့ယောဂတစ်ခုအစနေပြီးတော့ကိုယ်တိုင်ကိုကြာပေါ့เนาะလက်တွေဘလို treatment အသစ်တွေဟိုပေးရတယ်ဒီဘလိုမျိုးစတင်ပြီးတော့ယောဂတစ်ခုကိုအစနေကုသရတယ်ဆိုတာပို့ပြီးတော့ပေါ့ကိုယ့်ရဲ့ specialty ကိုပို့ပြီးတော့ appreciate ဖြစ်ရတယ်ပေါ့เนาะအဲအဲ့လိုမျိုးလူတွေအမြဲတမ်းယောဂ black ပုံမွားရင်းနဲ့တစ်ခုမဟုတ်တစ်ခုနဲ့ကြုံတွေ့နေရအောင်ပါဆိုတော့လေအဲအဲ့လိုမျိုးကိုယ့်ရဲ့ဒီ feel လည်းတော်တော်လေးကို appreciate ဖြစ်မိပါတယ်
အဲ့တော့ဒီ covid ကယောဂကြီးอ่ะပေါ့เนาะဟိုစိန်ခေါ်မှုတွေကြားရပဲကိုယ့်အတွက်ဒါရလာတဲ့ရလက်ကောင်အကျိုးရှိတဲ့ကိစ္စတစ်ခုလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ဒီအခု covid ကယောဂကြီးမှာအကုန်လုံးပဲတူတူပဲဒီဟာကိုသင်ယူရတယ်ပေါ့ယောဂကိုသင်ယူလေ့လာကြရဲဒါကတော့ကိုတယောက်တည်းမဟုတ်ဘူးတနိုင်ငံလုံးတစ်ကွာလုံးအတိုင်းအတာနဲ့ပေါ့လေအကိုထက်အများကြီးစီနီယာကြရဲဆရာကြီးတွေလည်းအစားလေ့လာရတာပဲကိုလည်းအစားလေ့လာရတာပဲဆိုတော့လေဒါကတော့တော်တော်ကောင်းတဲ့အတွေ့အကြုံပေါ့နော်ဒါပေမဲ့ဒီလောက်ဆိုးရွားသွားတဲ့တော်တော်စိတ်မကောင်းပါဘူးဒါပေမဲ့လေဒီဟာကနေပြီးတော့ပဲဟောကောင်းတဲ့ဘက်ကကြည့်ပြီးတော့ပညာယူရတာပေါ့နော်
ဒါနဲ့တစ်ဆက်တည်းပြေးကျင်တာကအဲ့တော့ကိုယ့်ရဲ့ဒီနေမှုထိုင်မှုပုံစံပိုင်းမှာရောဒီကိုဗစ်ကြောင့်ပေါ့နော်ဒီ new normal အခြေအနေမှာဘယ်လိုတွေပြောင်းလဲသွားတယ်လို့ရောပြောလို့ရပါလဲရှင့်
အဓိကတော့ဗောလေဒီလုံးမှာပဲအချိန်ကုန်နေတော့အင်းအားဗောမိသားစုနဲ့မတွေ့ရတာနဲ့ကလေးနဲ့မတွေ့ရတာတို့အဲ့လိုမျိုးတော့ရှိတယ်အမ်ပြီးတော့လည်းဒီယောဂနဲ့ပို့ပြီးတော့ယနေ့လာပြီဆိုပေမဲ့ကိုကတော့ဒီယောဂကိုအင်းကိုတည်သွားမိမလားဆိုရဲစိတ်ပူတာတော့ရှိတာဗောလေအဲ့တော့အင်းရောက်တဲ့ကောင်းစာခြေစုံအကုန်လုံးလဲချွတ်ရေချိုးစိတ်ကြောအဲ့လိုလုပ်ပြီးမှပဲမိသားစုနဲ့တွေ့ရတဲ့သဘောဗောနော်အဲ့လိုမျိုးတော့အရင်တော့အထက်ကွာပါတယ
်ဘူကာယောဂကြီးဖြစ်နေပြီဆိုတာသိလာတဲ့ခါကျတော့ပို့ပြီးတတိထားပြီးလုံလာရတဲ့တခြားအကြောင်းများရောဘာတွေရှိရလို့ပြောနိုင်ပါလဲရှင့်
ဟုတ်ကဲ့ဟိုနေတူရတာပေါ့နော်ဒါတော့ဟိုတာမန်လူတယောက်နေနေပဲပေါ့ဥပမာဈေးသွားတာအစအရင်တော့အထက်အများကြီးပို့ပြီးတော့စိတ်ပူရတယ်အပြင်သွားရလို့ရှင်အများနဲ့တတိချက်နေရတာပေါ့လေအရင်တော့ကဒီလောက်ကြီးသိထားစရာမရှိပေမဲ့အခု new normal ဒါတော့ကိုယ့်ရဲ့မသိစိတ်ကလည်းအလိုလိုနဲ့လုံးမိနေရပေါ့လေဒီလိုမျိုးတတိထားရတယ်ရော
Maryland ပြည်နယ် Frederick Memorial ဆေးရုံကကုသယောဂအထူးကုဒေါက်တာခိုင်စင်ဆန်းဖြစ်ပါတယ်ရှင်ကိုဗစ်ကယောဂကြာရှည်လာတဲ့အတွက်အတော်အလားဆင်ကျင်ထိတ်ချုပ်နေရတဲ့အခြေအနေပေါ်ငြင်းဝေလာကြမယ်ဆိုတာနားလည်ပေမဲ့ယောဂမကူအောင်ကာကွယ်လှုပ်ဆောင်တဲ့နာတွေကိုမပေါ်ချဖို့အရေးကြီးတယ်လို့လည်းသူကပြောပါရရှင်ကျွန်မဆုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုမှာလာမယ့်ဗုဒ္ဓဟူးနေ့ကျင်းပမယ်သမရသည်ကျန်းသစ္စာဂျင်းစုဝဲမှာထိတ်တဲအနုပညာရှင်တွေပါဝင်ကြမှာဖြစ်ပါတယ်အဆိုတော့လေဒီဂါဂါကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအသစ်ဖြစ်တဲ့ကျန်းသစ္စာဂျိမ်းစုပွဲမှာနိုင်ငံတော်တချင်းကိုတီးဆိုမှဖြစ်ပြီးတော့မစ္စတာဘိုင်ဒန်ကျန်းသစ္စာဂျိမ်းစုချိန်မှာတော့အမေရိကန်လွှတ်တော်ကက်ပီတယ်အဆောက်အုံရဲ့နောက်ဖက်မျက်နှာစာမှာတော့အဆိုတော့ဂျန်နီဖာလိုပက်စ်ကဖျော်ပြမှာပါဒီကျန်းသစ္စာဂျိမ်းစုပွဲမှာတော့ဝါရှင်တန်ဒီစီကနာမည်ကျော်ဂျော့ချ်တောင်တက္ကသိုလ်ဥက္ကဋ္ဌဟောင်းရေဗရန်Leo O'Donovan ကဒီကျန်းသစ္စာချိန်ဆမှုကိုကြီးကြပ်ပြီးတော့လှုပ်ဆောင်ပြီးမှဖြစ်ပြီးတော့ခရီးသစ္စာရုပ်ဆိုတာကိုတော့ဂျော်ဂျီယာပြည်နယ်ကမိသက်သမား Andrew Hall ကတိုင်ပေးမှဖြစ်ပါတယ်နိုင်ငံလက်ရွေးစင်လူငယ်ကဗျာဆီယာမလေး Amanda Goldman ကလည်းကဗျာရွတ်ဖတ်ဖို့ရှိပါတယ်ဒီဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာချိန်ဆဝက်ကိုဂုဏ်ပြုမှုအနေနဲ့အဲ့ဒီနဲ့ရုပ်မြင်သံကြားကပြသမယ့်အထူးအစီအစဉ်မှာတော့ကမ္ဘာကျော် Hollywood မင်းသားကြီးTom Hanks ကအစီအစဉ်တင်ဆက်သူဖြစ်တဲ့တာဝန်ယူပြီးတော့ဆောင်ရွက်ပေးမှာပါမိနစ်60ကြာထုတ်လွှင့်မဲ့အစီအစဉ်ကို Celebrating America America အတွက်အောင်မွေးခံခြင်းလို့နာမည်ပေးထားပြီးတော့အဲ့ထဲမှာတော့နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ Rock အဆိုရော John Bon Jovi နောက်ပြီးတော့ American နာမည်ကျော်အဆိုရောကြီး Bruce Springsteen တို့အပြင်နောက်ပြီးတော့အဆိုရောတွေဖြစ်တဲ့ Demi Lovato Justin Timberlake and Clay Monster တို့အပါအဝင်တခြားအမှုပညာရှင်တွေပါပါဝင်မှာပါအမေရိကန်ပြည်ထောင်စုမှာကိုဗစ်ကူးစက်ကပ်ဘေးကလည်းပြင်းထန်နေတဲ့အချိန်မလို့ဒီနေ့သမ္မတကျန်းသစ္စာချိန်ဆိုပွဲကိုတော့အရင်ခေါက်တွေကလိုအထူးခန့်ခန့်နာနာကျင်းပလို့မရပဲနဲ့ထုံးစံလှုပ်ဆောင်နေကြသမ္မတကလွှတ်တော်ကနေအိမ်ဖြူတော်ကိုလမ်းလျှောက်သွားတာမျိုးပြီးတော့ညအကဝဲတွင်ကျင်းပတာမျိုးလုပ်လို့မရတော့ပါဘူးဒါပေမဲ့လည်းအခုညပိုင်းမှာပြသမဲ့ရုပ်မြင်သံကြားအထူးအစီအစဉ်မှာတော့ဒီလိုခက်ခဲလာတဲ့အချိန်ကာလမှာအမေရိကန်ပြည်သူတွေရဲ့ခံနိုင်ရည်စွမ်းအားနောက်ပြီးတော့တရေကောင်းဆံမှုစီးလုံးပြီးတော့စိတ်ထားခံမှမှုတွေနဲ့နိုင်ငံကိုပြန်ကူစားတည်ဆောက်သွားမယ်ဆိုတာပြသတာဖြစ်ပါတယ်လို့ကျန်းသစ္စာချင်းဆိုပွဲကျင်းပရေးကော်မတီကပြောပါတယ်တမရကျန်းသစ္စာချင်းဆိုပွဲရုပ်မြင်သံကြားအထူးအစီအစဉ်ကို CBS ABC CNN NBC နဲ့ MSNBC American ရုပ်သံ line တွေကနေပြီးတော့တပြိုင်နက်ပြသမယ်အပြင်YouTube, Facebook, Twitter နဲ့တခြား online လူမှုကွန်ရက်အစမျက်နှာတွေမှာလည်း American ပြည်ထောင်စုအရှိကျန်းစံတော်ချင်းည8နာရီခွဲကနေ10နာရီမြမပြည်အချိန်နဲ့ဆိုရင်တော့ဇန်နဝါရီလ22ရက်နေ့ကြာသပတေးမနေ့8နာရီကနေ9နာရီခွဲအချိန်မှာပြသမှာဖြစ်ပါတယ်ဒီ American ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတကျန်းသစ္စာချိန်ဆပွဲဆိုလို့တစ်ချိန်ကသမ္မတတွေထဲမှာအထူးနာမည်ကျော်တဲ့သမ္မတ John F. Kennedy ရဲ့ကျန်းသစ္စာချိန်ဆပွဲကတော့ဒီနှစ်အဲ့ဒီရက်မှာပဲ260တင်းပြည့်သွားခဲ့တာပါနောက်ထပ်3နှစ်အကြာမှာတော့သူသမ္မတဒုတိယသက်တမ်းရွေးချယ်ခံရဖို့အတွက်မဲဆွယ်စီယုံရီခီးထွက်စဉ် Texas ပြည်နယ်မှာသူ့ရဲ့ရင်တန်းကိုတနက်နေ့ခြောက်ပစ်ခဲ့လို့ကွယ်လွန်ခဲ့တာဖြစ်ပါလိမ့်ရှင် Took my crew to Japan party like I did
she is. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
her. The Tatang Yang Dwayne Wa Sea Single Radio Ma Apasin Tane La Nya Ne Inga Ma Ne Sea Single Ma Thau Lwin Pe Ni Ba Le Shin. ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုကြင်ပြပါတော့မယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအစိုးရကနျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နက်အစီအစဉ်တွေဆွန့်လွတ်အောင်ဖိအားပေးရေးကြိုးပမ်းပြီးဆုံးဖြတ်ချက်တွေချမှတ်နေပါတယ်။အဲဒီဆုံးဖြတ်ချက်တွေထဲမှာမြောက်ကိုရီးယားကအကြီးအကျယ်သေးချေပြည့်စည်နိုင်တဲ့လက်နက်တွေထုတ်လုပ်နိုင်ရေးရန်မုံငွေအတွက်တဘာဝတန်ရာဇာတတွေရောင်းချနေတာကိုပိတ်ပင်ဖို့ရည်ရွယ်ချက်လည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကလုံခြုံရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံအကောင်အထည်ပေါ်နေကြသလိုလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကနေသွေးဖီးနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလည်းတီးခြားတနိုင်ငံချင်းအလိုက်ပိတ်ဆို့မှုတွေနဲ့အရေးယူနေပါတယ်အမေရိကန်ဗန္ဒာရေးဝန်ကြီးဌာနရဲ့ OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံကနေမြောက်ကိုရီးယားကြောင်းပီးသွေးတွေတည်ယူပို့ဆောင်ပေးနေတဲ့ကုမ္ပဏီ6ခုနဲ့ပင်လယ်ကူးသင်္ဘော4စီးကိုပိတ်ဆို့မှုနဲ့ဒီဇင်ဘာလလယ်တုန်းကအရေးယူခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်238အရမြောက်ကိုရီးယားအနေနဲ့ကြောင်းမီသွေး၊တန်နဲ့ခဲတပ်ထုပင်လယ်စာတွေတင်ပို့ခွင့်ပိတ်ပင်ထားပါတယ်။တရုတ်ကုမ္ပဏီ Weidian Trade Limited ကကုတ်ခဲ့တဲ့ Asian Bridge သင်္ဘောဗြိတိန်နိုင်ငံမှာမှတ်ပုံတင်ထားတဲ့ Always Smooth Limited နဲ့ Good Sublis Limited နောက် Lucky Star သင်္ဘောတို့ကို American ဘဏ္ဍာရေးဝန်ကြီးဌာန OFAC ကနေပိတ်ဆို့မှုနဲ့အရေးယူပြီးအဲ့ဒီကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မှာဖြစ်ပါတယ်အဲ့ဒီသင်္ဘောနှစ်စီးဟာမြောက်ကိုရီးယားစိတ်ကမ်းကနေကြောင်းမီသွေးတွေတင်ပြီးဒေတာတွင်ပို့ဆောင်ပေးခဲ့လို့ပါပဲဟောင်ကောင်အခြေစိုက် Silver Bridge သင်္ဘောကုမ္ပဏီနဲ့ BNN အခြေစိုက် Thank You Own ကုမ္ပဏီတို့ကိုလည်း OFAC ကအလားတူအရေးယူလိုက်ပြီးသူတို့နဲ့ပိုင်ဆိုင်မှုနဲ့ဆက်ဆံနေတဲ့ Cambridge နဲ့ The Star AD သင်္ဘောတို့ကိုပါပိတ်ဆို့အရေးယူလိုက်ပါတယ်။အဲ့ဒီသင်္ဘောနှစ်စီးဟာလည်းမြောက်ကိုရီးယားစိတ်ကမ်းကနေကြောင်းမီသွေးတွေတင်ပြီးဒေတာရင်းပို့ဆောင်ပေးခဲ့လို့ဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ BNN ကြားပြေးဆွဲနေတဲ့သင်္ဘောတွေနဲ့ဆက်ဆက်တဲ့ Korea Denzen Trading Company ကိုလည်း OFAC ကအရေးယူထားပါတယ်။ Denzen Trading Company ဟာလွန်ခဲ့တဲ့၄နှစ်ကျော်ကာလအတွင်းမြောက်ကိုရီးယားကကြောင်းမီသွေးတွေအများအများတင်ပို့ခဲ့ပါတယ်။ဒီလိုအရေးယူလိုက်ခြင်းအပြင် American Company တွေနဲ့ပုဂ္ဂိုလ်တူချင်းစီအနေနဲ့ပိတ်ဆို့ထားတဲ့ Company တွေကုန်သင်္ဘောတွေနဲ့ဆက်ဆံလုပ်ပိုင်ခွင့်မရှိတော့ပါဘူး။အဲ့ဒီလိုပိတ်ဆို့ခံထားရတဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်မဲ့နိုင်ငံခြားကကုမ္ပဏီတွေနဲ့ဘန်တွေပါအရေးယူခံရနိုင်ပါတယ်။ကုလသမဂ္ဂကကြောင်းမီသွေးမတင်ရဘူးလို့တားမြစ်ထားတာကိုမြောက်ကိုရီးယားကဆက်လက်ချိုးဖောက်နေပါတယ်။အကြီးအကျယ်သေးချေပျက်စီးနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့အဓိကရန်မုံငွေကိုကြောင်းမီသွေးတင်ပို့မှုကနေရရှိလိုပဲဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကတရားမဝင်လက်နက်အစီအစဉ်တွေထုတ်လုပ်နိုင်ဖို့ဝင်ငွေရရှိရေးအတွက်ကြောင်းမီသွေးအပါအဝင်တပ်ထုတူဖော်ရေးလုပ်ငန်းတွေမှာအကျဉ်းသားတွေနဲ့ကိုယ့်ရဲ့ပြည်သူတွေကိုမကြာခဏဆိုသလိုအာဓမ္မစေခိုင်းပြီးခေါင်းပုံဖြတ်နေတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မန်နူချင်းကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါCOVID-19 အတွက်ကာကွယ်ဆေးတွေရနေပြီဖြစ်ပေမဲ့ဆေးရတဲ့နိုင်ငံတွေမှာဆေးကိုလန်လန်မမီပဲဖြစ်နေတာတွေ့ရတဲ့အတွက်ဒန်းတူညီမျှပေးဝယ်နိုင်အောင်ကြိုးစားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ WHO အမှုဆောင်ဖို့အဖွဲ့အစည်းအဝေးမှာတတိပေးလိုက်ပါတယ်။တနင်္လာနေ့ကရုရှားနိုင်ငံကိုပြန်ပြီးရောက်လာတဲ့အတိုက်ခံခေါင်းဆောင် Alexei Navalny ကိုရပ်ပေါင်း30ချုပ်ထားဖို့မော်စကိုကတရားသူကြီးကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးဆက်ခံရသူ 33,400 ကျော်ရှိနေပြီးသေဆုံးရသူက 2,983 ယောက်ရှိပါပြီ။အိန္ဒိယနိုင်ငံမှာလူအများပြားကိုကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးတွေထိုးပေးနေတာဖြစ်ပြီးအခုကိုရိုနာဗိုင်းရပ်စ်ကြောင့်လာပေါင်းများစွာပိတ်ထားတဲ့အထက်တန်းကျောင်းတွေကိုအိန္ဒိယနိုင်ငံမြို့တော်နဲ့အနောက်မြောက်ဘက်ကရာဂျစသန်ပြည်နယ်မှာ
ပြန်ပြီးဖွင့်လှစ်ပေးတော့မှာဖြစ်ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်ဇီဝေးမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဒီနေ့ပါ
This program has come to you from the Voice of America, Washington.